Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ2016ခုနှစ်မေလ1ရက်တနင်္ဂနွေနေ့မနက်ဖြန် VOA စီစဉ်တွေစတင်နေပါပြီ။လိုင်းနိုမီတာ24 30နဲ့40တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါရဲ့ရှင်။ဒီမှာခွာညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ကျွန်တော်ကတော့ဇော်မလိုက်ပါ။ဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အီရန်နိုင်ငံကရှီယာဘာသာရေးကိန်းကောင်းဆောင်မော်တာရာအက်ဆာရာကိုထောက်ခံသူတွေကလွတ်တော်အဆောက်အဦတင်ဝင်ရောက်ဆင်းနေကြကြပါတယ်။စီးရီးယားနိုင်ငံတွင်ပြစ်လုခဲ့တဲ့လေကြောင်းစစ်ဆင်ရေးကြောင့်အရသား9ဦးသေဆုံးသွားပါတယ်။အိန္ဒိယမြန်မာစစ်တပ်တို့ဟာနိုင်ငံနယ်စပ်ဒေသမှာပူးတွဲကင်းတဲ့မှုတွေလှုပ်ဆောင်နေပြီဖြစ်ပါတယ်။ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမှတ်နန္ဒာချနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။အခုမနက်ခင်းနားဆင်ရမယ့်စီစဉ်တွေထဲမှာတော့အရင်ဆုံးဒီကနေ့ကြားရောက်တဲ့မေဒီအလုသမားနေ့မှာမြန်မာနိုင်ငံအတွင်းကအလုသမားတွေရဲ့လှုပ်အားနဲ့အကျိုးခံစားခွင့်တွေအပြည့်အဝရနိုင်ရှိနေကြပါပြီလား။
အလုသမားပြည်ထနာရေးမဖြစ်ပေါ်ဖို့အတွက်ကို NND နဲ့ပါပြောစမှုစုံတွေကိုကိုယ်တိုင်ဝင်ရောက်ပြီးတော့တော့ကွင်းစင်းလေးလာပါဒီအလုသမားဥပဒေတွေကိုတိတိကျကျပါ
အလုသမားရေးလှုပ်ရှားသူတူရဲ့ပြောပြချက်ကိုထုတ်လွှင့်ပေးသွားမှာပါမြမရေးသုံးသက်ချက်နဲ့မနေ့ခင်းတိုင်းလေးလာနေကြအင်္ဂလိပ်သင်ခန်းစာကိုလည်းနားဆင်လေ့လာကြရဖို့ရှိပါတယ်စီစဉ်နောက်ပိုင်းမှာတော့စနေနေ့ညကထုတ်လွှင့်ပေးခဲ့တဲ့မြမပြည်ဆိုင်ရာသတင်းလွှာတစ်ပုဒ်နဲ့အတူဒိုက်ရိုက်လေးလှိုင်းဆွေးနွေးခန်းကိုလည်းပြန်လည်နားဆင်ကြရမှာပါရှင်ဒီလိုစိတ်ဝင်စားစရာအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးတော့တနင်္ဂနွေနေ့မနေ့ပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်းနဲ့မနန္တာချန်တို့ကကြေညာပေးပါမယ်ရှင
်အီရန်နိုင်ငံကရှီယာအစ္စလမ်ဘာသာရေးခေါင်းဆောင်မော်တာရာအက်ဆာရာကိုထောက်ခံသူတွေကလွတ်တော်အဆောက်အဦအတွင်ဝင်ရောက်စင်းနေကြပါတယ်ဒါဟာမြို့တော်ဘက်တာမှာရှိတဲ့ Green Zone လို့ခေါ်တဲ့အစိုးရထိန်းချုပ်မှုအောက်ကလုံခြုံရေးတွေထူထပ်စွာချထားတဲ့နေရာကိုဖျက်ချော်ပြီးဝင်သွားခဲ့ကြတာဖြစ်ပါတယ်အီရန်နိုင်ငံအတွင်းအကျင့်ပြတ်ချဆမှုတွေကြီးမားစွာဖြစ်ပေါ်စေတဲ့နိုင်ငံရေးခွဲနှံစနစ်ကိုအစိုးရကပြုပြင်ပြောင်းလဲခြင်းလှုပ်ဆောင်ပေးဖို့ပြက်ကွက်နေတဲ့အပေါ်အယ်ဆာဒါကပြစ်တင်ရှုတ်ချလိုက်ပြီးတဲ့နောက်မှာအခုလိုလွတ်တော်တဲ့ဝင်ရောက်စင်းနေတဲ့အထိဖြစ်လာခဲ့တာပါလွတ်တော်အတွင်းမှာတော့ဆန္ဒပြသူတွေကကခုံနာအီရန်အလံကိုဝေယမ်းတာနဲ့အယ်ဆာဒါကိုထောက်ခံနေကြေးကြော်တဲ့အော်ဟစ်တာတွေပြုလုပ်ခဲ့ကြပါတယ်အဆရာကိုထောက်ခံသူတွေဟာမြို့တော်ဘက်တာမှာသတင်းပတ်အနေငယ်အတန်ကြာကလေးကဆန္ဒပြနေကြတာဖြစ်ပြီးဝန်ကြီးချုပ်ဟိုက်ဒါအယ်အဘာဒီအနေနဲ့လှပောင်းများစွာကြာလာပြီးဖြစ်တဲ့ပြည်ပြင်ပြောင်းလဲရေးအစီအစဉ်တွေကိုလှုပ်ဆောင်ဖို့အတွက်ဖိအားပေးနေကြတာပါစနေနေ့ကပြုလုပ်တဲ့လွတ်တော်စုဘွဲကနေဝန်ကြီးချုပ်အဘာဒီအစိုးပြုထားတဲ့ဝန်ကြီးအဖွဲ့ပြောင်းလဲရေးအစီအစဉ်ကိုမဲခွဲဆုံးဖြတ်ဖို့လွန်လောက်တဲ့အချိုးအစားမပြီးခဲ့ပါဘူးလွတ်တော်မှာတချို့ကကန့်ကွက်နေတဲ့ကြားကပဲဝင်ကြီးနေရာတချို့ကိုတော့သတင်းပတ်အစောပိုင်းကအတီးပြုတ်ပေးနိုင်ခဲ့ပါတယ်။တိုင်းပြည်တွင်ဖြစ်ပေါ်နေတဲ့အကျဉ်းပြတ်ချဆမှုတွေကိုတိုက်ဖျက်ဖို့အတွက်ပါတီဆွဲ၊လူမျိုးဆွဲ၊ဂန်းကနာဆွဲတွေနဲ့ခန့်အပ်ထားတဲ့ဝင်ကြီးနေရာတွေမှာကျွမ်းကျင်ပညာရှင်တွေနဲ့အစားထိုးခန့်အပ်ဖို့အတွက်ဝင်ကြီးချုပ်အဘာဒီကိုနိုင်ငံရေးပါတီတွေကတိုက်တွန်းနေကြတာဖြစ်ပါတယ်။
စီးရီးယားနိုင်ငံအလက်ပိုမြို့မြောက်ဘက်ကတပုံတွေထိန်းချုပ်ထားတဲ့နေရာတွေကိုစီးရီးယားဆိုရကစစ်လေရင်တွေစစ်တနတ်တဲ့ဆက်တနတ်တဲ့ရဟယင်တွေနဲ့အချိန်30လောက်စနေနေ့ကလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့တဲ့အတွက်အနည်းဆုံး5ဦးသေဆုံးသွားခဲ့ပါတယ်ပြည်တိုင်ခြေဆိုင်စီးရီးယားလူခွင့်ရေးဆောင်ကြည့်မှုအဖွဲ့ရဲ့အဆိုအရဧပြီလ22ရက်နေ့ကစလို့ပဋိပက္ခဖြစ်နေတဲ့အလက်ပိုမြို့မှာလက်နက်ကြီးတွေရော့ကက်လောင်ချာနဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်အရက်သားပြည်သူ250နီးပါးသေဆုံးခဲ့ရပြီးဖြစ်တယ်လို့ဆိုပါတယ်သေဆုံးသူတွေထဲမှာတော့လေကြောင်းတိုက်ခိုက်မှုတစ်ခုအတွင်းထိမှန်ခဲ့တဲ့စစ်ရုံကလူ50ထက်မနည်းလဲပါဝင်ခဲ့ပါတယ်ဒီလိုပြင်းထန်တဲ့တိုက်ပွဲတွေကြောင့်ဆီးရီးယားရဲ့အကြီးဆုံးမြို့လည်းဖြစ်စစ်ပွဲရဲ့အချက်အချာမြို့တစ်ခုလည်းဖြစ်ခဲ့တဲ့အလက်ပိုမှာဘေးဒုက္ခကပ်ဆိုးကြီးတစ်ခုနဲ့လူတော်တော်များများကြုံတွေ့ရနိုင်တယ်လို့အပြည်ပြည်ဆိုင်ရာချက်ချေနီ ICRC အဖွဲ့ကသတိပေးနေချိန်မှာပဲပဋိပက္ခတွေကြီးထွားလာနေတာလည်းဖြစ်ပါတယ်။ဆီးရီးယားနိုင်ငံကအခြေအနေတွေနဲ့ပတ်သက်လို့ဆွေးနွေးဖို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီဟာတနင်္ဂနွေနေ့မှာဂျနီဗာကိုတွားရောက်ဖို့ရှိပါတယ်။စနေနေ့ကထုတ်ပြန်ခဲ့တဲ့ကြေညာချက်ထဲမှာတော့ဝင်ကြီးကယ်ရီအနေနဲ့ဆီးရီးယားနိုင်ငံကအပြစ်ခတ်ရစဲရေးသဘောတူညီချက်မပြတ်ပြဲရေးဆက်လက်ကြိုးပမ်းဖို့ဆွေးနွေးသွားမယ့်အကြောင်းအမေရိကန်နိုင်ငံသားရဲ့ဝင်ကြီးဌာနကပြောဆိုခဲ့ပါတယ်
။စနေကိုခိုးတတ်တဲ့သူတွေထံကဖမ်းဆီးရမိထားတဲ့စင်စွဲတန်ချိန်တရားကြုံကိုကြေညာသမ္မတကစနေနေ့မှာမိရှုဖြည့်ဆည်းလိုက်ပါတယ်။ဒါဟာစနေနဲ့ကြံ့နေကိုတရားမဝင်ခိုးတတ်နေတာတွေကိုအဆုံးသတ်စေရေးအတွက်ရည်ရွယ်လှုပ်ဆောင်ခြင်းလည်းဖြစ်ပါတယ်။စင်အကောင်ရေ8000ကျော်နဲ့ကြံ့အကောင်ရေ350ကျော်ထံကဖျက်ယူထားတဲ့အစွဲတွေကိုဆက်နေနေရခွဲပြီးပုံထားတဲ့အပုံတွေထဲကအတော်များများကိုကြေညာသမ္မတဥဟုရုကညက်တာကကိုတိုင်မီးစတင်ရှို့လိုက်တာပါမြို့တော်နိုင်ရိုဘီရဲ့အပြင်ဘက်မှာရှိတဲ့အမျိုးသားပန်းချီအတွင်ပြုတ်လုခဲ့တဲ့အဲ့ဒီခန္ဓာဟာအရှေ့အာဖရိကတိုက်အတွင်အကြီးမားဆုံးစင်စွဲတွေကိုမီးရှို့ပ ဖြစ်စီမှုဖြစ်ပြီးမိလောင်မှုဟာရက်အနည်းငယ်ကြာနိုင်တယ်လို့ဆိုပါတယ်အခုနောက်ပိုင်းစင်စွဲတခိုးတွေဟာလက်နဲ့အစ်စ်ဆန်းနေသုံးပြီးကဘာတဝန်းကခြေပြနဲ့ဈေးကွက်အစ်စ်ကိုတင်းပို့ရောင်းချနေကြတာဖြစ်ကြောင်းကညာသမရကညက်တာကအခမ်းအနားကိုတက်ရောက်လာကြတဲ့ဂုံတိရှိလူကြီးမင်းတွေကိုပြောကြားခဲ့ပါတယ်ကညာနိုင်ငံကစင်စွဲမိရှုပ်ဝဲအခမ်းအနားမှာစင်စွဲပုံတစ်ပုံကိုကိုယ်တိုင်မိစတင်ရှုပ်ခဲ့တဲ့ဂါဗွန်နိုင်ငံသမရအလီဘွန်ဂိုအွန်ဒင်းဘာကလည်းစင်စွဲတွေကိုတရားမဝင်ခိုးတက်တာကြောင့်စင်နေဟာဒုက္ခတွေဖြစ်ကုန်ကြပြီလို့ပြောကြခဲ့ပါတယ်
။ယူကရိန်းနိုင်ငံရှေ့ပိုင်းမှာရွေးကောက်ပွဲတွေကျင်းပနိုင်ဖို့ဆိုရင်အချုပ်ချာအနာရုရှားရဲ့အချုပ်ချာအနာပိုင်ဆိုင်မှုတွေပြန်လဲဩဇာကိုဖယ်ရှားပေးမှသာဖြစ်နိုင်လိမ့်မယ်လို့ယူကရိန်းထိပ်တန်းအရာရှိတဦးကပြောဆိုလိုက်ပါတယ်။လက်ရှိအခြေအနေအောက်မှာရွေးကောက်ပွဲတွေကျင်းပမယ်ဆိုရင်ယူကရိန်းပိုင်နယ်မြေကိုတင်ပိုက်ထားတဲ့သူတွေကိုအသိမဲ့ပြုရရောက်လိမ့်မယ်လို့ယူကရိန်းနိုင်ငံကရှုမြင်ထားတဲ့အကြောင်းလွှတ်တော်ဒူဥက္ကဋ္ဌအော့ခ်ဆာနာဆိုင်ရိုက်က VOA ကိုတောက်ကြနေကပြောဆိုခဲ့ပါတယ်။ဒါဟာတင်ပိုက်ထားတဲ့သူတွေကိုတရားဝင်အသိမဲ့ပြုရရောက်စေတယ်လို့ယူကရိန်းနိုင်ငံရေးတဲ့ဆွဲသွင်းပြီးတော့နောက်ဆုံးမှာယူကရိန်းနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုဖျက်ဆီးခံရလိမ့်မယ်လို့လည်းသူကပြောဆိုသွားခဲ့ပါတယ်။ရုရှားရဲ့ကျူးကျော်သိမ်းပိုက်မှုတွေဖယ်ရှားတဲ့နေရာမှာဝါဒဖြန့်ချိမှုတွေအဆုံးသတ်ရေးယူကရိန်းနိုင်ငံရဲ့ဒွန်ဘတ်စ်ဒေသကလူတွေအားလုံးပြန်လည်တင့်မြတ်ရေးနဲ့အဲ့ဒီဒေသမှာရှိနေတဲ့ရုရှားတပ်ဖွဲ့ဝင်တွေအားလုံးရုပ်သိမ်းရေးတွေပါဝင်တင့်တယ်လို့လည်းပြောဆိုခဲ့ပါတယ်။ဒီအခြေအနေတွေကိုအပြည့်အဝအကောင့်ထက်ပေါ်ဆောင်ရွက်ပြီးမှပဲအဲ့ဒီနယ်မြေတွေမှာရွေးကောက်ပွဲတွေကျင်းပနိုင်ဖို့ကိုဆွေးနွေးသင့်ပြီးအခုခါ IDP စစ်ပြေဒုက္ခသည်တွေဖြစ်နေကြသူတွေအပါအဝင်အဲ့ဒီဒေသမှာနေထိုင်သူတွေရဲ့တရားဝင်မှုကိုလည်းအသိမှတ်ပြုသင့်တယ်လို့ပြောဆိုသွားခဲ့ပါတယ်
ဒီဝေဝိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုံနေပေးနေပါတယ်ရှင်
အိန္ဒိယမြန်မာနိုင်ငံအကြားကချန်စီယုတ်ခတ်မှထားတဲ့နေရာမှာသိခဲ့မှာခင်ဗျာအိန္ဒိယမြန်မာနိုင်ငံအကြားကချန်စီယုတ်ခတ်မှထားတဲ့နေရာတချို့မှာနှစ်ဖက်ပူးတွဲကင်းလဲမှုတွေစတင်ပြုလုပ်နေပြီလို့အာဆန်ရိုင်ဖယ်တပ်ဖွဲ့အကြီးအကဲဒုတိယဗိုလ်ချုပ်ကြီးဟာမင်ဒရာဂျစ်စင်းဆတ်စတက်ဖ်ကပြောကြားလိုက်ပြီးအိန္ဒိယနိုင်ငံထုတ်သတင်းမီဒီယာတွေမှာဖော်ပြကြပါတယ်အဆန်ရိုင်ဖယ်စတပ်ဖွဲ့ရဲ့ယာတုပိယပွဲအခမ်းအနားပြင်ပမှာအဲ့ဒီလိုပြောကြားလိုက်တာလို့ဆိုပါတယ်မြန်မာနိုင်ငံဘက်အချမ်းစကိုင်းတိုင်းဒေသကြီးနဲ့ချင်းပြည်နယ်တို့မှာအခြေဆိုင်လှုပ်ရှားနေကြတဲ့အိန္ဒိယအစိုးရကိုတိုက်ခိုက်နေတဲ့လက်နက်ကိုင်အဖွဲ့အစည်းတွေဖြစ်ကြတဲ့မဏိပူရပြည်နယ်အခြေဆိုင် UNLF PLA တို့နဲ့အာတန်ပြည်နယ်အခြေဆိုင် ULFA အဖွဲ့နဲ့နာဂပြည်နယ်အခြေဆိုင် NSCN ကပလန်အဖွဲ့တို့ကိုတိုက်ခိုက်ဖို့အတွက်အိန္ဒိယအစိုးရကမြန်မာအစိုးရကိုတိုက်တွန်းခဲ့တာပါအဆန်ရိုင်ဖယ်စ်လို့ခေါ်တဲ့အိန္ဒိယနိုင်ငံအတွင်းတပ်တန်းအရင်ဆုံးအစိုးရလက်နက်ကိုင်အဖွဲ့ဟာကီလိုမီတာ1600ကျော်ရှည်လျားတဲ့အိန္ဒိယမြန်မာနယ်စပ်ဒေသကိုစောင့်ကြပ်နေကြတာဖြစ်တယ်လို့မဏိပူရအရူနာချက်ပရဒေ့ရှ်အာတန်နဲ့နာဂလန်ပြည်နယ်တွေမှာလက်နက်ကိုင်အဖွဲ့အစည်းတွေကိုလည်းတွန်းလှန်တိုက်ခိုက်နေတာဖြစ်ပါတယ်မြန်မာနိုင်ငံမှာအသည့်ရွေးကောက်တင်မြှောက်ခံထားတဲ့ NLD အစိုးရအနေနဲ့အကြမ်းဖက်အဖွဲ့အစည်းတွေကိုတိုက်ခတ်ရေးအိန္ဒိယအစိုးရရဲ့တောင်းဆိုချက်ကိုတုံ့ပြန်ဆောင်ရွက်ပေးလိမ့်မယ်လို့မျှော်လင့်ကြောင်းလဲအာဆာရိုင်ဖယ်စ်တပ်ဖွဲ့အကြီးအကဲကပြောပါတယ်။အာဆာရိုင်ဖယ်စ်တပ်ဖွဲ့ဟာမနစ်ကဇွန်လလယ်တုန်းကမြန်မာနိုင်ငံအတွင်းမှာရှိတဲ့ NSCN ကပလန်အဖွဲ့ရဲ့စခန်းတွေကိုဝင်ရောက်တိုက်ခတ်ခဲ့တယ်ဆိုတဲ့သတင်းတွေကိုအိန္ဒိယစစ်တပ်ကအစောပိုင်းမှာအတည်ပြုခဲ့ပေမဲ့နောက်ပိုင်းမှာပြန်လည်ညှင်းဆန်းခဲ့ပါခင်ဗျာ။ထမ်းမြန်မာနေဆက်ဒေတာကထိုင်းနိုင်ငံဘက်မှာရှိတဲ့ရနောင်းမြို့မှာရှိတဲ့စီကိုကုမ္ပဏီနဲ့အလုပ်လုပ်ကင်နေကြတဲ့မြန်မာအလုပ်သမားတွေမနေ့ပိုင်းအလုပ်ဆင်းဖို့အတွက်ရနောင်းမြို့စဖန်ပလာလမ်းမှာကားဆောင်နေကြတဲ့အချိန်အစုလိုက်အပြုံလိုက်ကားတိုက်ခံရမှုဖြစ်ပွားခဲ့ပါတယ်။အခင်းဖြစ်ပွားရာနေရာမှာပွဲချင်းပြီး3ဦးသေဆုံးပြီးဆေးရုံရောက်မှ2ဦးထပ်မံသေဆုံးခဲ့ပါတယ်။ဒါအရရှိသူ10ဦးကိုလည်းဆေးရုံကိုပို့ပြီးအတွင်းလူနာအဖြစ်ကူးသနေရပါတယ်။အခုလိုဖြစ်ပွားမှုအတွက်ပြောင်းရွှေ့အလုပ်သမားများဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအကူအညီတွေပေးနေတယ်လို့ဆိုပါတယ်။
အမေရိကန်ရေတပ်လေယာဉ်တင်သင်္ဘောတစ်စင်းဟောင်ကောင်စိုက်ကန်းကိုဝင်ရောက်ခွင့်ပေးဖို့တရုတ်နိုင်ငံကညှင်းပယ်လိုက်ပါတယ်။ USS Stennis သင်္ဘောနဲ့အရန်ရေရင်တွေကိုဟောင်ကောင်စိုက်ကန်းစီဝင်ရောက်ခွင့်မပြုဘဲညှင်းပယ်ခံရတဲ့အကြောင်းပင်တဂွန်အမေရိကန်စစ်ဌာနချုပ်ကတောက်ကြနေမှာပြောဆိုခဲ့တာဖြစ်ပါတယ်။စိုက်ကန်းစီဝင်ရောက်ခွင့်ညှင်းပယ်ခံရတဲ့အကြောင်းရင်းကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။တရုတ်နိုင်ငံကတော့အမေရိကန်စစ်သင်္ဘောတွေနဲ့လေယာဉ်တွေဟောင်ကောင်ကိုဝင်ရောက်ခွင့်နဲ့ပတ်သက်လို့အချုပ်အခြာအာဏာပိုင်ဆိုင်မှုအခြေခံနဲ့လိုအပ်ချက်အခြေအနေပေါ်မူတည်ပြီးတော့စဉ်းစားခွင့်ပြုပေးလို့ရှိတယ်လို့ Reuters သတင်းဌာနကိုပေးပို့တဲ့ကြေညာချက်မှာပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းတရုတ်နိုင်ငံနဲ့ဒေတာရင်းနိုင်ငံတွေကြားသူပိုင်ကိုပိုင်ညှင်းပွားနေတဲ့တောင်တရုတ်ပင်လယ်စီဒီလအစောပိုင်းမှာ USS Stennis သင်္ဘောနဲ့ American ကာကွယ်ရေးဝန်ကြီး Ash Carter သွားရောက်ခဲ့ပြီးတဲ့နောက်မှာပဲဟောင်ကောင်စိတ်ကန်းစီကိုဝင်ရောက်ခွင့်ပြုဖို့တရုတ်ဘက်ကညှင်းပယ်ခဲ့တာဖြစ်ပါတယ်။ဟောင်ကောင်စိတ်ကန်းစီအမေရိကန်ရေတပ်သင်္ဘောတွေဝင်ရောက်ခွင့်မပေးဘဲတရုတ်နိုင်ငံရဲ့ငြင်းဆန်မှုဟာ2014ခုနှစ်ကစလို့ဒါပထမဦးဆုံးအကြိမ်ဖြစ်ပါတယ်။လောလောဆယ်ဟောင်ကောင်စိတ်ကန်းမှာတော့အမေရိကန်ရေတပ်သင်္ဘော USS Blue Ridge ရောက်ရှိနေတာဖြစ်ပါတယ်
။အမေရိကန်ပြည်ထောင်စုအစိုးရလက်အောက်ခံတက်နက်စီတောင်ကြားဒေသအာဏာပိုင်အဖွဲ့အစည်းရဲ့အကြီးအကဲမန်နေဂျာအဖြစ်တာဝန်ထမ်းဆောင်ခဲ့သူထိုင်ဝမ်ဘွားအမေရိကန်နိုင်ငံသားကသူ့အနေနဲ့တရုတ်အစိုးရအတွက်နျူကလ িয়ার သတင်းအချက်လက်တွေတချို့လုတ်ပေးခဲ့ကြောင်းဝန်ခံခဲ့တယ်လို့ပြည်ထောင်စုအစိုးရအရာရှိတွေကပြောပါတယ်။အမေရိကန်ပြည်ထောင်စုကကန့်သတ်ထားတဲ့နျူကလ িয়ার နည်းပညာဆိုင်ရာအချက်လက်တွေခိုးယူပေးခဲ့တဲ့အတွက်ငွေလက်ခံဖို့သူ့အနေနဲ့တရုတ်နိုင်ငံကိုတွားခဲ့ကြောင်းချင်းနင်ဂွေးကဝန်ခံပြောကြားခဲ့တယ်လို့တောက်ကြနေကဖွင့်ပေးလိုက်တဲ့တရားရုံးမှတ်တမ်းတွေမှာဖော်ပြထားပါတယ်။တရုတ်နိုင်ငံဟာအမေရိကန်ပြည်ထောင်စုရဲ့လူမျိုးရေးဆိုင်ရာချုပ်တင်ကာကွယ်မှုတွေကိုဝင်ရောက်ထိုးဖောက်ပြီးအစစ်မြင့်တင်းအချက်လက်တွေကိုရယူနိုင်ဖို့တချို့လုပ်ငန်းတွေလှုပ်ဆောင်နေတယ်လို့တန်တရားရှိရာကြောင်းဒီအမှုနဲ့ပတ်သက်လို့ဆွေးနွေးခဲ့တဲ့ပြည်ထောင်စုအရာရှိတွေကပြောပါတယ်ချင်းနင်ကွေးကိုလွန်ခဲ့တဲ့တစ်နှစ်လောက်ခရဲကဆွဲချက်တင်ထားခဲ့ပေမဲ့အမေရိကန်ပြည်ထောင်စုပြင်ပမှာနျူကလ িয়ার ဖွံ့ဖြိုးရေးဆိုင်ရာအစီအစဉ်မှာတရားမဝင်ပေါ်ပေါ်ခဲ့တဲ့ဆွဲချက်နဲ့နိုင်ငံခြားတမ်းပြည်တစ်ခုရဲ့တရှို့အဖြစ်လုတ်ဆောင်ပေးခဲ့တဲ့ဆွဲချက်တွေကိုတော့လျှို့ဝှက်ထားခဲ့တာပါတရုတ်နိုင်ငံကမသွားခင်ကန့်သတ်ထားတဲ့နျူကလ িয়ার ဆိုင်ရာသတင်းအချက်အလက်တွေကိုဖြန့်ဝေခြင်းမပြုဖို့သူ့ကိုအသေးချာမှကြားလိုက်တယ်လို့လည်းအစိုးရရှေ့နေတွေကပြောပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှာအကြမ်းဖက်တနက်နဲ့ပြစ်ခတ်မှုတွေရောပါစေဖို့အတွက်ဤပညာသစ်တွေနဲ့စမတ်တနက်တွေတီထွင်ဖို့တနက်ဝယ်မဲ့သူတွေအတွက်နောက်ခံကိုရေးအချက်လက်တွေစစ်ဆေးရမှာအစိုးရကပုံမူပူပေါင်းဆောင်ရွက်ဖို့လိုမျိုးလှောက်ဆောင်ရမှာတွေကိုသမ္မတဘရက်အိုဘားမားကကြေညာခဲ့ပါတယ်ဒီနှစ်အစောပိုင်းတုန်းကသမ္မတအိုဘားမားကြေညာခဲ့တဲ့အဆိုပြုချက်တွေနဲ့ပတ်သက်ပြီးအကောင့်ထဲပေါ်ရမှာအရေးပါတဲ့တိုးတက်မှုတွေရှိခဲ့တယ်လို့တောက်ကြနေ့သမ္မတအင်ပြူတော်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်တနက်ကိုစိတ်ဝေဒနာခံစားနေရသူတွေလိုမျိုးမရောက်တဲ့လူတွေရဲ့လက်ထဲရောက်မသွားအောင်လို့တနက်ဝယ်တဲ့လူရဲ့နောက်ခံကိုရဲ့အချက်လက်တွေကိုပို့ပြီးတော့တိတိကျကျထိထိရောက်ရောက်စစ်ဆေးဖို့သမ္မတကတောင်းဆိုခဲ့တာဖြစ်ပါတယ်
The Voice of America, VOA. တနင်္ဂနွေနေ့မနက်ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်းနဲ့မနန္တာချမ်းတို့ကြီးညာပေးခဲ့ကြတာပါ။အခုမြန်မာပြည်အတွင်းမှာဖြစ်ပေါ်နေတဲ့အလုသမားတွေနဲ့အလုရှင်တွေကြားကပြဿနာတွေအကြောင်းကိုပြောပြပေးပါမယ်။NLD အစိုးရအနေနဲ့အလုပ်သမားတွေခံစားနေရတဲ့ရင်ဆိုင်နေရတဲ့ပြဿနာတွေကိုမှန်မှန်ကန်ကန်သိရှိနားလည်အောင်ကွင်းစင်းလေ့လာဖို့လိုအပ်တယ်လို့မြန်မာနိုင်ငံအလုပ်သမားရေးလှုပ်ရှားသူတွေကတောင်းဆိုလိုက်ပါတယ်။ဥပဒေတွေပြဋ္ဌာန်းပေးထားသည့်တိုင်အောင်အလုပ်ရှင်တွေဟာလောက်ခလာစားနဲ့အလုပ်ချိန်ကိစ္စတွေနဲ့ပတ်သက်ပြီးအလုပ်သမားတွေအပေါ်မတရားအနိုင်ကျင့်မှုတွေရှိနေစေဖြစ်တယ်လို့လည်းဆိုပါတယ်။ဒီကနေ့အပြည်ပြည်ဆိုင်ရာအလုပ်သမားနေ့မှာတိုက်တိုက်ဆိုင်ဆိုင်ဖြစ်ပေါ်နေတဲ့စက်ရုံအလုပ်သမားတွေရဲ့ဆန္ဒပြပွဲနဲ့ပတ်သက်ပြီးဆက်သွယ်မေးမြန်းထားတဲ့မန္တလေးချမ်းကပြောပြပေးပါမယ်ရှင်။
ဒီကနေ့မေလ၁ရက်နေ့ဟာနိုင်ငံတကာမှာသတ်မှတ်ထားတဲ့မေဒီအပြည်ပြည်ဆိုင်ရာအလုပ်သမားနေ့ဖြစ်ပြီးတော့တိုက်တိုက်ဆိုင်ဆိုင်ဆိုသလိုပဲမြန်မာနိုင်ငံမှာလည်းအလုပ်သမားတွေကသူတို့ရဲ့အခြေခံအလုပ်သမားအခွင့်အရေးတွေရရှိရေးအတွက်စကိုင်းကနေပြည်တော်ထိလမ်းလျှောက်ချီတက်တောင်းဆိုဆန္ဒပြနေကြတာပါပြီးခဲ့တဲ့2015နိုဝင်ဘာရွေးကောက်ပွဲမှာလူထုရဲ့တခဲနဲ့ထောက်ခံမှုနဲ့တက်လာတဲ့လက်ရှိ NLD အစိုးရကတော့အစိုးရတက်တန်းတက်လာအတွင်းမှာတင်နိုင်ငံရေးအကျဉ်းသားလွှတ်ပေးမှုတိုင်းရင်းသားလက်နက်ကိုင်တွေနဲ့ငြိမ်းချမ်းရေးရရှိဖို့ကြိုးပမ်းမှုအမျိုးသားပြန်လည်တည်မြဲရေးတွေလိုဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေကိုအသွွန်ခွန်ဆိုင်ဦးစားပေးလှုပ်ဆောင်နေတာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲမြန်မာနိုင်ငံမှာမကြာခဏကြုံနေရတဲ့အလုပ်ရှင်နဲ့အလုပ်သမားပြဿနာအလုပ်သမားတွေရဲ့အခြေခံအခွင့်အရေးစတာတွေပြည်လည်စေဖို့နဲ့အလုပ်သမားတွေရဲ့ဘဝတွေတိုးတက်လာစေဖို့ကိုလည်းအနေဒီအစိုးရအနေနဲ့ဦးစားပေးဆောင်ရွက်ပေးဖို့ကိုအလုပ်သမားရေးလှုပ်ရှားသူဦးသိန်းအောင်မြင့်ကတောင်းဆိုလိုက်ပါတယ်
။အနေဒီအနေနဲ့ပေါ့နော်။ဒီစမှုစုံတွေကိုအဓိကထားပြီးတော့သူ့အနေနဲ့ကွင်းစင်းလေးလာဆောင်ရွက်တင်တာခင်ဗျာ။ဒီစမှုစုံတွေမှာဒီအလုပ်ရှင်အလုပ်သမားပြဿနာတွေကအများကြီးခင်ဗျာ။ဒါဆိုကျွန်တော်တို့မန္တလေးဘက်မှာနေလို့အတွက်ပေါ့တော့ဒီမန္တလေးတိုင်းထဲမှာဆိုရင်လည်းအများကြီးပဲ။အဲ့တော့အနေဒီကိုကျွန်တော်အစိုးရကိုလက်ရှိတောင်းဆိုချင်တာတော့အလုသမားပြဿနာတွေမဖြစ်ပေါ်ဖို့အတွက်ကို NND နဲ့ပါပြောစမှုစုံတွေကိုကိုယ်တိုင်ဝင်ရောက်ပြီးတော့နော်ကွင်းစင်းလေ့လာပါဒီအလုသမားဥပဒေတွေကိုတိတိကျကျပါနော်အလုသမားဥတီဌာနတွေကိုတိတိကျကျမှန်မှန်ကန်ကန်ထုတ်ပြန်ပေးပါပြီးတော့လိုအပ်ချက်တွေကိုပေါ့နော်အခြေခံလိုအပ်ချက်တွေကိုအများဆုံးကူညီဖြည့်ရှင်းပေးပါလို့ကျွန်တော်တို့ပြောချင်ပါလေ
အခုလိုဒီမိုကရေစီအစိုးရတည့်ရတက်လာပြီးလွတ်လပ်တဲ့ဈေးကွက်စီးပွားရေးစနစ်ကိုကျင့်သုံးလာတဲ့မြန်မာနိုင်ငံမှာအနည်းနဲ့အမြန်ဆိုသလိုနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေကလည်းအလုံးအင်းနဲ့ဝင်ရောက်လာကြတော့မှာဖြစ်ပါတယ် ဒီလိုအချိန်မှာလှုပ်ရှင်တွေဘက်ကလုံသမားတွေအပေါ်ဖိနှိပ်မှုတွေခေါင်းပုံဖြတ်မှုတွေမရှိအောင်လို့ NLD အစိုးရအနေနဲ့အလုံသမားတွေရဲ့အခွင့်အရေးအတွက်ကာကွယ်ပေးဖို့လိုအပ်တယ်လို့လည်းဦးသိန်းအောင်မြင့်ကထောက်ပြခဲ့ပါတယ်
။အချို့အလုံရှင်တွေကပြန်ပြောရင်တော်တော်လေးဟိုပြန်ပြောရင်ဥပဒေချိုးဖောက်ကြတယ်ပေါ့နော်။ဒီအလုံသမားအခွင့်အရေးတွေဥပဒေတွေမှာပေးထားပြီးမှလည်းအလုပ်ရှင်တွေကမတိကျုံပြုကြတယ်။အဲ့ဒီလိုမတိကျုံပြုတဲ့အနေအထားနေရာပထမအစိုးရခေတ်ကအခေတ်ကာလမှာအုပ်ချုပ်ခဲ့တဲ့ဒီဟိုဝန်ထမ်းတွေပေါ့။အဲ့သူတို့ရဲ့ဒီအလုပ်သမားဦးစီးဌာနဝန်ထမ်းနေနေပေါ့နော်။သူတို့ဘလို့ချိတ်ဆက်ဆောင်ရွက်ကြလဲတော့မသိဘူးပေါ့။အဲ့ဒီပေါ်မှာဥပဒေကိုမတိကျုံပြုပြီးသူတို့ဥပဒေတွေချိုးဖောက်ခဲ့ကြတယ်ပေါ့။အာယနေ့ဒီဘက်အစိုးရခေတ်ကာလမှာတော့ဘယ်လိုဒီအလုပ်သမားဌာနဝန်ကြီးဌာနနော်ဒီဝန်ထမ်းတွေဒီအေးအစင်းစင်းအရာရှိတွေကိုပြန်ပြန်ဥပဒေတွေမချိုးဖောက်ဖို့အတွက်ဥပဒေတွေကိုတိတိကျကျဂိုင်တယ်ဆောင်ရွက်ဖို့အတွက်ကိုတော့ NLD နဲ့အများကြီးဆောင်ရွက်ပေးရမှာပဲ
။ဒါအပြင်လက်ရှိဖြစ်ပွားနေတဲ့အလုံသမားပြဿနာတွေကအမြန်ဆုံးဂိုင်တယ်ဖြေရှင်းပေးစေခြင်းနဲ့ကိစ္စနဲ့ပတ်သက်လို့လည်းဦးသိန်းအောင်မြင့်ကအခုလိုပြောခဲ့ပါတယ်
။အလုံသမားတွေအများဆုံးဖြစ်နေတဲ့ကိစ္စတစ်ခုပြဿနာကတော့လောက်ခလာတာပဲ။ယနေ့ကျွန်တော်တို့တိုင်းပြည်မှာရှိတဲ့ကုန်စည်နှုန်းနဲ့သူတို့ရနေတဲ့လောက်ခလာတာဘလောက်ငှားတဲ့အခါမှာသူတို့အဲ့ဟာတွေကအဓိကအဖြစ်ပြဿနာဖြစ်တယ်ပြီးတော့သူတို့လောက်ရတဲ့အလုပ်ချိန်တွေပေါ့ယနေ့ဆိုအခုစကိုင်းရနေဒါဟိုပြန်ပြောရင်နေပြည်တော်တိခြိတက်နေတဲ့ဒီအလုပ်သမားတပိတ်ပေါ့ခြိတက်နေတဲ့အဖွဲဆိုလို့ရှိရင်ဒါဒုက္ခလဆန်နေဆိုင်ကျွန်တော်အဓိကအဖြစ်သိရတာတော့ဒီပေါ့အလုပ်ချိန်ပေါ့သူတို့တနေ့12နာရီခိုင်းနေ7နာရီကြော်ရတဲ့အခါမှာကျန်တဲ့4နာရီကိုသူတို့ overtime ကြီးဟိုအပူထပ်ဆောင်ပေးဖို့ပြောတဲ့အခါမှာမပေးနိုင်ဘူးဆိုတော့အဲ့နောက်ဆက်တွဲပြဿနာတွေပေါ့အဓိကဒုက္ခလဆန်နေပြန်ပြောရင်တော့အလုတ်ချိန်ပြဿနာတွေအဓိကအကင်တွေဖြေရှင်းရပါမယ်ခင်ဗျာ
လောလောဆယ်မှာတော့စကိုင်းတိုင်းဗရမားဆက်မှုဆောင်ကမြန်မာ Vina Plywood Private Company Limited တဲ့ချောတဲ့ဆက်ယုံကအလုတ်ဖြုတ်ခံခဲ့ရတဲ့အလုတ်သမားတရကျော်ဟာနေပြည်တော်သမရယုံအထီကိုလမ်းလျှောက်ချိတက်ပြီးတော့အလုတ်လုတ်ခွင့်ပြန်ရရေးနဲ့အလုတ်ရှင်အလုတ်သမားကြားပြဿနာပြေလည်အောင်ဖြေရှင်းပေးတောင်းဆိုနေကြပါတယ်ဒါပြင်ဒီကနေ့မှာရန်ကုန်နဲ့မကွေးတိုင်းရေနံချောင်းမြို့တို့မှာနေတီတီကအလုံသမားတမကတွေစုပေါင်းပြီးမေဒေးလို့ခေါ်တဲ့အပြည်ပြည်ဆိုင်ရာအလုံသမားနေကိုကျင်းပဖို့လည်းရှိပါလေရှင်
။မနန္ဒချန်းစုံစမ်းတင်ပြခဲ့တာပါရှင်။အခုမြမရေးသုံးသက်ချက်ကိုထုတ်လွှင့်ပေးပါဦးမယ်။စစ်အာဏာရှင်စနစ်အနှစ်90ကြီးစိုးစဉ်မှာဝါရဖြန့်တာတွေများလွန်းတဲ့အတွက်အဖြစ်မှန်ကိုမေ့ကုန်ကြပုံကိုဥအောင်ခင်ကသုံးသက်ရေးသားပြီးကိုကျော်ကျော်သိန်းနဲ့အတူတင်ဆက်ပေးထားပါလေရှင်။
စစ်အာဏာရှင်စနစ်ကြီးစိုးချိန်ကစပြီးဝါရဖြန့်နိုင်ငံရေးခေတ်စားတာမှုအနည်း90ကျော်လာပြီဖြစ်ပါတယ်။အစိုးရကိုယ်တိုင်အပြောတစ်မျိုးအလုပ်တစ်မျိုးလုပ်တာဝါရဖြန့်နိုင်ငံရေးပါ။ပြည်သူကိုအယုံသွင်းဖို့ဝါရဖြန့်စင်စစ်ရေးလုပ်ပြီးအာဏာရှင်စနစ်တည်ဆောက်ပါတယ်။ဒါပေမဲ့အနည်း90ကျော်တဲ့အခါမှာဝါရဖြန့်တဲ့လှုပ်ဆက်ကိုအဟုတ်မှတ်ပြီးယုံကြည်သူတွေများလာပါတယ်။ရွေးကောက်တင်မြောက်ထားတဲ့ဥနုအစိုးရကိုစစ်တပ်ကဖြုတ်ချပြီးအနာသိမ့်နဲ့မလ၂ရက်နေ့ကိုတောင်သူနယ်သမားနေလို့တတ်မှတ်ပြီးနေကြီးရဲ့ကြီးအဖြစ်အခမ်းအနားကျင်းပလေရှိပါတယ်။ဗိုလ်ချုပ်ဟောင်းတပ္ပရဦးသိန်းစိန်ကလည်းသမိုင်းဝင်နေဒူးရဲမြတ်ကြီးဆိုပြီးလွန်ခဲ့တဲ့မလ၂ရက်နေ့ကတဝန်လွှာပို့ပါတယ်။ဟုတ်ပါတယ်စစ်အာဏာရှင်ခေတ်မှာကြီးပွားချမ်းသာသွားကြတဲ့စစ်ဘူလူဒန်းစားအတွက်ကတော့နေဒူးရဲမြတ်ပါပဲ။စစ်တပ်ကြီးစိုးတဲ့ကိမှာနေ့စဉ်နေ့တိုင်းတောင်သူလေသမားတွေကျင်းပပြီးမဲ့တောင်သူလေသမားတွေဟာအနည်း90အတွင်းပိုပြီးဆင်းရဲလာကြပါတယ်။ဒေါအောင်ဆန်းစုကြည်ခေါင်းဆောင်တဲ့အယတအစိုးရဟာစေအုပ်စုရဲ့ဝါရဖြတ်နိုင်ငံရေးဝဲကရက်ကထွက်နိုင်ဖို့လိုပါတယ်။တတိမမူဂူမင်းဆိုတာမျိုးဖြစ်တတ်ပါတယ်
။စေအုပ်စုကြီးစိုးစဉ်မှာစစ်တပ်ရဲ့ဝါရဖြန့်ချက်ကသာအမှန်တရားလိုဖြစ်နေပါတယ်။ကြဘိုးကိုလေးဖြစ်အောင်ပုံကြီးချဲမှုနဲ့လိညာဝါရဖြတ်မှုကိုအစိုးရမီဒီယာမှာတွေ့နိုင်ပါတယ်။နှစ်ပေါင်းများစွာကြာညောင်းလာတဲ့အခါစစ်အစိုးရဝါရဖြန့်ချက်ကိုစစ်ဘူတွေကိုယ်တိုင်အမှန်တရားဖြစ်ယုံကြည်လာကြပါတယ်။ဒါကိုစိတ်ပညာမှာ auto suggestion လို့ခေါ်ပါတယ်။ပြင်သစ်စိတ်ပညာရှင် email ကိုယ်ဝေးတွေ့ရှိတဲ့နေဖြစ်ပါတယ်။လေယာဉ်မျိုးကိုထင်သလိုသိမ်းယူတဲ့စစ်ဘူကမလ၂ရက်နေ့ကိုတောင်သူလယ်သမားနေအဖြစ်အမုန်းတင်ဝါရဖြန့်ပြီးတောင်သူလယ်သမားအကျိုးတည်ဖို့ဟန်ပြနေပါတယ်။ဆရာနာရှင်ခေရဲ့ဝါရဖြန့်တလေကိုအရသာအစိုးရရှောင်နိုင်ဖို့လိုပါတယ်။ရှစ်လေးလုံးအရေးတော်ပုံကိုနေကြီးရက်ကြီးအဖြစ်တရားဝင်အသိအမှတ်ပြုဖို့လိုနေပါတယ်
။မလ29ရက်နေ့ကိုတက်မတော်နေ့သို့မဟုတ်ဒေါ်လာရင်းနေ့အဖြစ်နှစ်စဉ်ကျင်းပလာတာ52ကြိမ်ရှိပါပြီ။အင်္ဂလိပ်နဲ့အမေရိကန်တပ်ရဲ့တံပြန်ထိုးစစ်ကြောင့်ဆစ်ရှုံးပြီးဆုတ်ခွာနေတဲ့ဂျပန်စစ်တပ်ကိုလက်အောက်ခံဗမာတပ်ဖွဲ့ကစတင်ပုံကန်တဲ့နေ့ကို ဝါရဖြန်တာဖြစ်ပါတယ်။တမိုင်းကိုအသေးအချာမလေ့လာရင်ဗမာတပ်ကတော်လှန်လို့ဂျပန်စစ်ရှုံးပြီးလွတ်လပ်ရေးရတယ်လို့လူထင်ယောင်ထင်မှားဖြစ်တတ်ပါတယ်။ဒုတိယကမ္ဘာစစ်အစောပိုင်းမှာဗမာတပ်ဖွဲ့ဟာဂျပန်နဲ့လက်တွဲပြီးအင်္ဂလိပ်ကိုတိုက်ပါတယ်။နောက်ပိုင်းအင်္ဂလိပ်ကစစ်နိုင်တဲ့အခါမှာအင်္ဂလိပ်နဲ့လက်တွဲပြီးဂျပန်ကိုပြန်တိုက်ပါတယ်။ဗမာတပ်ဖွဲ့ဟာအဖြစ်ကံအနေနဲ့ပါဝင်တာဖြစ်လို့စစ်ပြီးတဲ့အခါမှာအင်္ဂလိပ်တပ်အောက်ကိုရောက်သွားပါတယ်။ဗမာစစ်တပ်မရှိလေအိန္ဒိယနိုင်ငံလွတ်လပ်ရေးရတယ်လို့ဗမာလည်းရမှတည်ကြပါတယ်
။ဒေါ်လန်ရင်းနဲ့တပ်မတော်ရဲ့အခန်းကဏ္ဍကိုပုံကြီးချဲ့ပြီးဝါရဖြန့်တာနှစ်ပေါင်းကြာတဲ့အခါမှာတိုင်းရင်းသားတွေကတော့ဖက်စစ်ဒေါ်လန်ရင်းမှာမပါတယ်လို့ဖြစ်နေပါတယ်။တကယ်တော့ဗမာစစ်တပ်ဂျပန်ဖက်စစ်နဲ့လက်တွဲနေစဉ်ကတည်းကဖက်စစ်ကိုတိုက်ခိုက်တာကရင်နဲ့ချင်းမျိုးသားတွေပါ။အင်္ဂလိပ်ဗိုလ်မူစီဂရင်ကောင်းဆောင်တဲ့ကရင်ပြောက်ကြားတပ်ဖွဲ့ကဂျပန်တပ်ကိုပထမဆုံးတော်လှန်ပါတယ်။1942စောင်းဦးရာသီကလေးမျိုးကိုဂျပန်သိမ်းပိုက်ထားစဉ်မှာကင်းလှဲ့တဲ့ဂျပန်စစ်သားကိုချင်းပြည်သူစစ်ကစတင်တိုက်ခိုက်ခြင်းကစပြီးဖက်စစ်တော်လှန်ရေးစတယ်လို့ပြောနိုင်ပါတယ်။1942ဒီဇင်ဘာ23ရက်မှာဂျပန်တပ်ဖွဲ့ကိုချင်းပြည်သူစစ်ကလျှက်တစ်ပြက်ဝင်တိုက်လို့ဂျပန်12ဦးကြဆုံးတာကို26ရက်နေ့မှာ BBC အင်္ဂလိပ်သတင်းကကြေညာပါတယ
်စစ်ပြီးတဲ့အခါမှာဗမာတပ်ကိုပုံမှန်စစ်မှုထမ်းတပ်အဖြစ်ဖွဲ့စည်းဖို့အင်္ဂလိပ်နဲ့မြန်မာခေါင်းဆောင်တွေ1945စက်တင်ဘာ9ရက်နေ့ကအိန္ဒိယပြည်ကန်ဒီမြို့မှာသဘောတူကြပါတယ်တိုင်ရင်း9ရင်အရာရှိ168ယောက်နဲ့တပ်သား2500ရှိတဲ့ဗမာတပ်ဘော်ကိုအင်္ဂလိပ်စစ်ဗိုလ်တွေကကြီးကြပ်ပါတယ်ဘူဂျိုအောင်ဆန်းစစ်တပ်ကထွက်ပြီးနိုင်ငံရေးဆက်လုပ်လို့အင်္ဂလိပ်အစိုးရနဲ့ဆေးဆက်ဆွေးနွေးပြီးလွတ်လပ်ရေးရယူနိုင်ခဲ့ပါတယ်။နိုင်ငံရေးမလုပ်ချင်သူတွေအင်္ဂလိပ်ဘူဂျိုအောင်မှာစစ်မှုထမ်းကြတာလွတ်လပ်ရေးရတဲ့အထိပါပဲ။ဒါကြောင့်စစ်ပီးခေတ်လွတ်လပ်ရေးလှုပ်ရှားမှုမှာဗမာတပ်မတော်မပါဘူးဆိုတာကိုနောင်လာနောက်သားပြည်သူပြည်သားတွေနားလည်ဖို့လိုပါတယ်။ဗမာတပ်မတော်ဟာတိုင်းရင်းသားအလုံးကိုကိုယ်စားပြုတဲ့အမျိုးသားတပ်မတော်သာဖြစ်ရမယ်။လူတမျိုးသုံးဟုတ်နိုင်ငံရေးပါတီသုံးမဟုတ်လူတစုကိုကိုစားမပြုရဘူးသူများကျိုးဆွဲရကတဲ့ရုပ်သေးတက်ကပိုက်ဆောင်တက်မဖြစ်ရဘူးတရားဥပဒေအရဖွဲ့စည်းထားတဲ့အစိုးရမှန်သမျှကိုတစ္ဆာစောင့်တည်တဲ့တမတော်သားဖြစ်ရမယ်လို့ဗိုလ်ချုပ်အောင်ဆန်းဦးစီးတဲ့မြန်မာကိုယ်စားလှယ်အဖွဲ့နဲ့အင်္ဂလိပ်ကိုယ်စားလှယ်တို့ကန်ဒီမှာသဘောတူလိုက်တာကြောင့်ဗိုလ်နေဝင်ဦးဆောင်တဲ့တမတော်ပေါ်ထွက်လာတာဖြစ်ပါတယ်အပြစ်မှန်ကိုမသိရင်ကိုငွေချင်းကိုချင်းပြီးဝလုံးကောင်းတဲ့လက်သားတဲ့အင်မတန်နှိမ့်ကြတဲ့ဝရပြနိုင်ငံရေးအစင်ကတက်နိုင်မှာမဟုတ်ကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ
ဥဟောင်းခေရမြန်မာရေးတုံးတက်ချက်ကိုကြာသာပရိနေညပိုင်းမှာအသစ်ထုတ်လွှင့်ပေးခဲ့ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အခုလိုတနင်္ဂနွေနေ့မနက်ပိုင်းမှာနားဆင်နိုင်ကြပါရဲ့ရှင် VOA American တန်ရဲ့တနင်္ဂနွေနေ့မနက်ခင်းစီစဉ်တွေနားဆင်နေကြရတာပါအခုဆက်ပြီးဒေါ်လာလတ်တန်စီစဉ်ပို့ချပေးတဲ့ American Style Indian အသုံးအင်္ဂလိပ်သင်ခန်းစာကိုလည်းလေ့လာကြရအောင်ပါရှင်
ဒီတင်ပါ English American Style ကန္တမှာ say လို့ဒီပြရတဲ့ mind ကိုအခြေခံတဲ့ idiom အသုံးတချို့ကိုတင်ပြပေးမှာမို့ပထမဦးဆုံ
း cross one's mind
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက C R O S S cross ကဖြတ်တာ O N E apostrophe S one's ကတူတယောက်ရဲ့ M I N D mind က say ဆိုတော့သူကုန်ရဲ့ဓာတ်ရိုက်ဒီပေကတော့လူတူတယောက်ရဲ့စိတ်ကိုဖြတ်တန်းတာဖြစ်ပါတယ်။ idiom ဆိုရဲသဝိုက်အဓိပ္ပာယ်ကတော့စိတ်ထဲမှာရုပ်တရက်သွားစဉ်းစားမိတာကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်တဲ့ George Cooper ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ It never crossed John's mind that his parents planned to sell their home.
သူမိဘတွေကသူတို့နေတဲ့အိမ်ကိုရောင်းဖို့ပြင်ဆင်နေတယ်ဆိုတာကို John အနေနဲ့တခါမှထဲမစဉ်းစားမိဘူးလေလို့ဒီပေရပါတယ်ဂျော့ချ်ကူပီးတဲ့ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ It never crossed John's mind that his parents planned to sell their home
ခုဆက်လက်တင်ပြပေးမှာကတော့
blow one's mind
ဖြစ်ပါတယ်စာလုံးပေါင်းက BLOW blow ကမှုတ်ပြစ်လိုက်တာလွင့်ထွက်သွားအောင်လှုပ်လိုက်တာ ONE apostrophe S one's ကတူတယောက်ရဲ့MIND mind ကစိတ်ဆိုတော့စကစုထုံရဲ့ဓာတ်ရိုက်ဒီပေကတော့လူတူးတယောက်ရဲ့စိတ်ကိုလွင့်ထွက်သွားအောင်လှုပ်လိုက်တာပေါ့ တခါတရံဒီသုံးကိုနာနောင်းနေနေနဲ့ it's mind blowing ဆိုပြီးတော့လည်းအသုံးပြုလို့ရပါတယ်ဒီသုံးရဲ့ idiom အဓိပ္ပာယ်ကတော့လူတွေအတွက်သိတ်ကိုကောင်းလွန်းလို့အံ့အားသင့်မယုံနိုင်စရာဖြစ်ရတာကိုဆိုလိုသလိုတခါတရံလည်းဆိုးလွန်းလာလို့စဉ်းစားလို့တော့မရနိုင်တဲ့အခြေအနေမျိုးကိုတင်စားပြောနိုင်တာလည်းဖြစ်ပါတယ်မယုံနိုင်စရာဝန်တာစရာအခြေအနေနဲ့ပတ်သက်လို့ George Grubbe ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
Mary hit the $1 million jackpot this week. It just blows my mind.
Mary ga di thadin ba dollar ta tan ti pao twa de le. Chino atwet ga ro an a tin bi myauk nain sia phit ni de bya lu di be ya ba de. George Scooby de u ma ko naw ta khaw di la chi cha ya aw ba.
Mary hit the $1 million jackpot this week. It just blows my mind.
Ku naw song tin bya pi ma ga ro.
Give a piece of one's mind.
ဖြစ်ပါတယ်။ Salon Bang wa give give ga pe da a p i e c e a piece ga to say the by o f of ga ye o n e apostrophe s one's m i n d mind one's mind ga lut u tiao ye sait so ro zuzu hun ye dai yai de be ga lut u tiao ye sait to say the by go pe lite da ဖြစ်ပါတယ်ဒီတော့ရဲ့ idiom အဓိပ္ပာယ်ကတော့မကြေနပ်လို့စိတ်ဆိုးလို့ဒေါသထွက်လို့ကိုယ်စိတ်ထဲမှာရှိတာကိုပြောထည့်ပစ်လိုက်တာမျိုးရန်တွေ့ပစ်လိုက်တာမျိုးချိန်မောင်းပစ်လိုက်တာမျိုးကိုဆိုတာဖြစ်ပါတယ်စိတ်မရှိတိမခံနိုင်တော့တဲ့အခြေအနေမျိုးကြောင့်ရင်ထဲမှာရှိတာကိုတစ်ဖက်သားကိုအသိပေးလိုက်တာလည်းဖြစ်ပါတယ်ဒီတော့နဲ့ပတ်သက်လို့ George Cooper ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ Joe keeps borrowing things from meI'm going to give him a piece of my mind.
Joe ga le, chino si ga pisi dwe amye be la la bi nga thong ni de. Chino ma chi nat da ko tu ko chino pyo the pye lite do me bya lo de be ya ba de. U ma ko naw ta khaw le la chi cha ya aw ma.
Joe keeps borrowing things from me. I'm going to give him a piece of my mind.
Di thadin ba mind ko chi khan bi tin pya ga de idiom a thong dwe ga ro
Cross one's mind, blow one's mind, give a piece of one's mind.
လို့ဖြစ်ကြပါလေ။နောက်တွင်ပါကုလိုချင်းမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်ချင်းပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်ဒေါ်လာလတန်စီလင်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style မနေ့ကအင်္ဂလိပ်သင်ခန်းစာကိုနားဆင်လေ့လာခဲ့ကြရတာပါအခုလာမယ့်အင်္ဂါညမှာထုတ်လွှင့်မယ့်ဓာတ်ရိုက်လေးလိုင်းဆွေးနွေးကမှဆွေးနွေးမယ့်အကြောင်းအရာကိုပြောပြရင်းနဲ့ဖိတ်ခေါ်ပြရစေအောင်ရှင
်တော်ရရှိများရှင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဥဆောင်ပြီးအစိုးရတဲ့တာဝန်ယူလာတာအခုဆိုရင်တလားပြည့်သွားပြီဖြစ်ပါတယ်အစိုးရတာဝန်ယူခဲ့တဲ့တလတာကာလမှာနိုင်ငံရေးအကျဉ်းသားတွေလှုပ်ပေးတာခေတ်စနစ်နဲ့မညီတဲ့ဥပဒေတွေကိုဖျက်သိမ်းတာတွေကအစားတကြံတွင်စီးပွားဖြင့်မန်တပ်စောက်တာကိုတားမြစ်တာဆုံးအပြောင်းလဲမျိုးစုံကိုတွေ့ရပါတယ်အစိုးရတဲ့တာဝန်ယူခဲ့တဲ့တလတာကာလမှာဆောင်ရွက်ခဲ့သမျှတွေတဲကတော်ရရှင်တွေသဘောကျဆုံးဒါမှမဟုတ်သဘောမတွေ့ဆုံးဘာတွေများရှိပါသလဲဆိုတာကိုအင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VO ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VO ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VO ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါလိမ့်ရှင်။
ဗီဒီယိုကနေတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေတဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးကန်အစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းတွေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးပါတယ်။ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင
်။ VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကို လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA America တန်ကနေ2016ခုနှစ်မေလ1ရက်တနင်္ဂနွေနေ့မနက်ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့ LINE တို့ပီတာ24 32နဲ့40တို့ကနေပြီးတော့ပဲဓာတ်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်ဒီအချိန်အတွင်းမှာတော့မနေ့စနေနေ့ညကဓာတ်ရိုက်လေးလိုက်မှဆွေးနွေးသွားကြတဲ့ဓာတ်ရိုက်လေးလိုက်ဆွေးနွေးကန်အစီအစဉ်ကိုပြန်လည်ထုတ်လွှင့်ပေးဖို့ရှိသလိုအရင်ဆုံးကတော့အာဖရိကဆင်တွေမျိုးတုံးတက်ဖြတ်မှုမခံရလေအောင်ဆောင်ရွက်ရေးထိပ်သီးဆွေးနွေးပွဲအကြောင်းကိုပြောပြပေးပါမယ်အာဖရိကဆင်တွေမျိုးတုံးတက်ဖြတ်တာမခံရအောင်အာဖရိကနိုင်ငံတွေဘာလုပ်နိုင်တယ်လဲဆိုတာကညာနိုင်ငံမှာကျင်းပခဲ့တဲ့ထိပ်သီးအစည်းအဝေးမှာအလေးထားဆွေးနွေးခဲ့ကြပါတယ်။ဆင်ဆွဲဝယ်လိုအားနဲ့နိုင်ငံတကာဆင်ဆွဲမှောင်ခွေလုပ်ငန်းကိုရောဘလို့တားဆီးနိုင်မလဲဆိုတာကိုတော်ရိုင်းတရိတ်ဆန်ထိန်သိမ်းရေး WWF ရဲ့အာရှဆိုင်ရာကိုယ်စားလှယ်ကို VOA သတင်းတောက်လက်နီရူဘာဂါကမေးမြန်းပြီးတော့သတင်းပေးပို့ထားပါတယ်။ဥကျော်ဇန်သားကပြောပြပေးမှာပါရှင်။
စနေနေ့အစည်းအဝေးပြုလုပ်နေတဲ့အချိန်ကင်ညာနိုင်ငံနိုင်ရိုဘီမြို့တော်မှာမိုးစီးထန်နေပေမဲ့အာဖရိကဆင်ဆွဲမိဆိုရာကိုကြီးပိုစုယုံရောက်ရှိနေကြတဲ့တော်ရိုင်းတရိတ်ဆန်ထိန်းသိမ်းရေးရန်မုံငွေအဖွဲ့ WWF အဖွဲ့ဝင်တွေကစိတ်အားထက်သန်နေကြပါတယ်။ဒေသစံတော်ရင်ညနေ3နာရီမှာ7ပုံခွဲပြီးပုံထားတဲ့ဆင်ဆွဲစုစုပေါင်းတန်ချိန်105ရန်ကိုကင်ညာနိုင်ငံသမ္မတဥဟူရူကညက်တာနဲ့ဂေဘွန်နိုင်ငံသမ္မတအာလီဘန်ဂူအိုဒင်ဘာရူကစတဲ့မိဆူလိုက်ကြပါတယ်ဆင်ကောင်ရေ1500ရဲ့ဒီအစွဲတွေကိုမိဆူရင်းနဲ့ပဲတရားမဝင်ဆင်စွဲရောင်းဝယ်မှုကိုအဆုံးသတ်နိုင်ဖို့ယူဂန်ဒါသမ္မတယိုဝေရီမူဆူဗင်နီအပါအဝင်အာဖရိကခေါင်းဆောင်တွေကတက်လှမ်းနှုတ်ဆော်နေကြတာဖြစ်ပါတယ်ဒီလိုမိဆူတဲ့ကိစ္စနဲ့ပတ်သက်ပြီးထိန်းသိမ်းရေးသမားတွေအကြမ်းမှာသဘောကွဲလွန်မှုရှိနေပေမဲ့ဒီလိုရကြောင့်ဆင်စွဲမှန်ခုမှုတကယ်ပပျောက်မယ်ဆိုမှထောက်ခံမယ်လို့သူတွေအများပြားရှိပါတယ်WWF ရဲ့အာရှမူဝါဒရေးရာကျွမ်းကျင်သူဂျန်ပိုင်အွန်စီရီဝိထာယာကတော့ဒီလိုမိဆိုးပြတဲ့အတွက်အကျိုးရှိမယ်ဆိုမှထောက်ခံမယ်ဆိုတဲ့ဘက်ကရည်တည်ပါတယ
် The only reason that we support the burning or the destruction of the ivory stockpile
ဆင်ဆွဲတဲ့မိဆိုးရာကိုကျမတို့ထောက်ခံရတဲ့တခုတည်းသောအကြောင်းရင်းကတော့ဆင်ဆွဲမောင်းခိုလုပ်ငန်းနဲ့ဆင်တွေကိုခိုးတက်နေတာတွေကိုလုံးဝတိခန့်လိမ့်မယ်မဟုတ်ဘူးဆိုတာရာဇဝတ်ကောင်တွေသိအောင်အစိုးရကဒီလိုလှုပ်ပြမှာဖြစ်မယ်ဆိုလိုပါပဲ
ပြကြတဲ့အဂူလာကထိုင်းနိုင်ငံမှာဆင်ဆွဲနဲ့ဆင်ဆွဲပပုစုစုပေါင်းတန်ချိန်2တန်းကျော်ကိုမိချို့ဖျက်ဆီးခဲ့ပါတယ်။အများစုဟာအာဖရိကဆင်တွေကိုတရားမဝင်သတ်ဖြတ်ပြီးရယူထားတဲ့အစွဲတွေဖြစ်ပါတယ်။ထိုင်းနိုင်ငံတွေကကြီးမားတဲ့ဆင်ဆွဲဈေးကွက်ကိုပိတ်ပင်နိုင်ဖို့အစိုးရဟာစီမင်းစည်းကမ်းတွေအများကြီးချမှတ်ထားပါတယ်။အာဖရိကဆင်တွေကိုဘေးမဲ့အဖြစ်ပြဋ္ဌာန်းထားပါတယ်။ဒါ့အပြင်ကုလသမဂ္ဂရဲ့တော်ရိုင်းတရိတ်ဆန်ထိမိမှုဆိုင်ရာပြဋ္ဌာန်းချက်ကိုလည်းပူးတွဲကမကထပြုထားတာဖြစ်ပါတယ်။ထိုင်းဘာသာစကားအရာချော့ချန်းလို့ခေါ်တဲ့လှုပ်ရှားမှုနဲ့လဲအစွဲကိုလူကျင်လို့ဆင်သက်တဲ့ကိစ္စကိုလူလူရှုပ်ထလာအောင်ဆောင်ရွက်နေပါတယ်။ထိုင်းနိုင်ငံဟာဆင်ဆွဲမှန်ခိုးရောင်းဝယ်မှုကိုနှိကုပ်ဖို့ဥပဒေတွေအများအများပြဋ္ဌာန်းထားပေမဲ့အဓိကအကြဆုံးကတော့လူလူထောက်ခံမှုရဖို့ဖြစ်တယ်လို့Onsuri Witayaga VWE ကိုပြောခဲ့ပါတယ
် First we are advocating with the public to understand the issues of illegal ivory trade as a transnational crime both
မောင်ခိုဆင်ဆွဲတွေဟာလည်းမူရစ်ဆေးတွေတရားမဝင်လက်နက်တွေလိုပဲအာဖရိကကိုဖျက်ပြီးတော့ထိုင်းနိုင်ငံကတဆင်ဥတီယာကိုရောက်သွားတယ်ဆိုတာပြည်သူလူထုသိအောင်ကျမတို့ဥစွာလုပ်နေပါတယ
်ကမ္ဘာတစ်လွှားဆင်ဆွဲတွေရဲ့အဓိကဥတီယာဟာအာရှတိုက်ဖြစ်ပါတယ်အာဖရိကကင်ညာနိုင်ငံမွန်ဘာဆာစစ်ကမ်းကတော့အဓိကကြတဲ့ဆင်ဆွဲတင်ပို့ရဒေတာတခုဖြစ်ပါရခင်ဗျာ
။ဥကျော်ဆန်သာပြောပြသွားတာပါရှင်။အခုတိုက်ရိုက်လေးလိုက်ပြက်လက်ထုံးလင်းချက်အချင်းရောက်လာပါပြီ။ကမ္ဘာကထာပြည်ဥဆောင်ဆွေးနွေးသူကိုကျော်ကျော်သိန်းကိုထုတ်လုပ်သူမတ်စုမွန်ကကူညီပေးထားပါရရှင
်။မင်္ဂလာပါခင်ဗျာ။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကနေကြိုးဆိုပါရစေ။မြန်မာနိုင်ငံရင်းနဲ့တိုင်းပြည်ရဲ့ကဏ္ဍအသီးသီးမှာနှစ်အတော်ကြာလွတ်မှုခဲ့ပြီးတော့မကြသေးခင်ကာလအထိအနာရပါတီကြီးဖြစ်ခဲ့တဲ့ပြည်တော်စုကြက်ခိုင်နဲ့ဖွံ့ဖြိုးရေးပါတီတနည်းအားဖြင့်ပြည်ခံပြိုးပါတီတွင်မှအပြတ်ရှင်းအပြုတ်တိုက်အခြေအနေတွေကပြီးခဲ့တဲ့သတင်းပတ်တွေအတွင်းပို့ပြီးတော့ပြင်းထန်လာပုံရပါတယ်ဒီအပေါ်မှာကျွန်တော်တို့သောတာရှင်တွေကဘယ်လိုများနားလဲကြပါသလဲဒါဟာပါတီတွင်ကိစ္စတသက်တစ်ခုဖြစ်တယ်လို့နားလဲပါသလားဒ တိုင်းပြည်ပေါ်ရိုက်ခတ်လာနိုင်စရာရှိတဲ့ကိစ္စတစ်ခုအဖြစ်မြင်ပါသလားဒါမှမဟုတ်ပါတီတွင်တွန်းထိုးအပြိုင်မှုကနေပြီးတော့မခိုင်မာလာသေးတဲ့လက်ရှိလှုပ်ဆောင်နေတဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးအပေါ်မှာတက်ရောက်လာနိုင်တဲ့စိုးရိမ်ပွဲကိစ္စတစ်ခုဖြစ်မြင်ပါသလားဒါတွေကိုကျွန်တော်တို့ဆွေးနွေးကြဖို့ဖြစ်ပါတယ်ပင်တိုင်းဆွေးနွေးပေးဖို့ဖိတ်ခေါ်ထားသူနှစ်ဦးကတော့ပြီးခဲ့တဲ့လွတ်တော်သက်တမ်းကာလအတွင်းမှာရှမ်းပြည်နယ်ကလွတ်တော်ကိုယ်စားလှယ်တူဖြစ်ခဲ့တဲ့ဦးရထွန်းနောက်တစ်ခါကျွန်တော်တို့မြန်မာအရေးလိလသုံးသက်သူဒေါက်တာရန်မျိုးသိန်းတို့ကိုဖိတ်ခေါ်ထားပါဗျ။ဒီလိုက်မှာတိုင်းရဲ့ပါဝင်ဆွေးနွေးမဲ့တော်ရရှင်တွေအီးမေးလ်ပို့ပြီးဆွေးနွေးထားသူတွေ Facebook မှာ message ပို့ပြီးဆွေးနွေးထားသူတွေအတော်များများရှိပါတယ်။အရင်ဆုံးကျွန်တော်တို့လေလိုက်မှာရောင်းနေပြီဖြစ်တဲ့ပင်တိုင်းဆွေးနွေးပေးမဲ့သူတူဖြစ်တဲ့ဦးရထွန်းရဲ့အမြင်ကိုနားထောင်ကြည့်အောင်ပါ။ဇော်ဦးရထွန်းခင်ဗျာပြည်ခိုင်ဖြိုးပါတီတွင်ဖြစ်နေတဲ့အခြေအနေတွေကပါတီတွင်ကိစ္စသက်သက်တစ်ခုဖြစ်ပါသလားဒါမှမဟုတ်တခြားရိုက်ခတ်လာနိုင်ခြေတွေရှိပါသလားဆရာဘယ်လိုများနားလဲပါသလဲခင်ဗျာ။
အခုလောလောဆယ်အနေထားအရာကတော့သူ့ရဲ့ပါတီတွင်အနေထားပဲရှိသေးတာပေါ့လေသို့တော်လည်းပြီးခဲ့တဲ့လွတ်တော်တက်တန်းကုံကနီးလောက်မှာကျွန်တော်တို့ဦးရွှေမန်းကိုရသူ့ရဲ့တာဝန်ကနေဒီလွတ်အတင်းဖယ်ရှားလိုက်တဲ့ပုံစံမျိုးပေါ့เนาะအဲ့ဒါမျိုးဟိုကိုကြည်ချင်းအားဖြင့်ကတော့ဒီနောက်ွယ်မှာပေါ့ဒီပါတီရဲ့နောက်ွယ်မှာအဲ့ကမတော်ကရှိနေတယ်ဆိုတဲ့ဟာကိုတုံ့တက်လို့ရတယ်။အဲ့တော့ကျွန်တော်တို့ကအခုလာမဲ့ဒီကိစ္စမှာကတော့ကြေညာကဒီလောက်နဲ့တော့ပြီးသွားမှာတော့မထင်ဘူး။အခုတို့ရဲ့ဘိုးကောမဒီအစည်းအဝေးဒီဘိုးကောမဒီအစည်းအဝေးနဲ့ပါတီညီလာခံပေါ့နော်ဘိုးကောမဒီအစည်းအဝေးတို့ပြန်ခေါ်ဖို့ဒီတောင်းဆိုထားတဲ့ဘိုးကောမဒီဝင်တွေကလည်းတဝက်ကြော်ကြော်ရှိတယ်ဆိုတဲ့အခါကျတော့ဒီဟာကဒီကြေညာကအေးချမ်းနဲ့ပြီးသွားမဲ့ပုံတော့မပေါ်ဘူး။အဲ့တော့အဲ့လိုဖြစ်လာတဲ့အခါမှာဘာတွေဖြစ်လာနိုင်တယ်လဲဆိုတော့ဒီဥသိမ်းဆိုင်တို့ဘက်ကနေပြီးတော့ပါတီညီလာခံပြန်ခေါ်ပေးတာပါတီညီလာခံမှာကျွန်တော်တို့ဒီမိုကရေစီနှိကျခိုးဘက်ဒီဘက်ဒီချွင်းချက်အားနည်းချက်တွေနဲ့ပတ်သက်ပြီးအပြန်အလှန်ဆွေးနွေးညှိနှုံကြပြီးတော့ဘိုးကော်မတီကိုဒီမိုကရေစီနှိကျပြန်လဲရွေးကောက်တင်မြောက်တာအဲ့ဒီအနေနဲ့သွားမလားဒါမှမဟုတ်ဒီတောင်းဆိုထားချက်ကိုလစ်လျူရှုပြီးတော့ပါတီအခုတစ်ဖက်သက်ဒီဦးသိန်းစိန်တို့ဘက်ကဆောင်ရွက်ချက်တွေကိုဒီတိုင်းပဲလစ်လူရှုလိုက်မလားလစ်လူရှုလိုက်မယ်ဆိုလို့ရှိရင်တော့ဒီဦးရှင်မန်းတို့ဘက်အနေနဲ့လုံနိုင်တာကဒီ PIG ပါတီဟာသူတို့ကဘိုးကော်မတီဝင်အများစုကိုကိုစားပြုနေတဲ့အတွက်ကြောင့်မလို့ဒီပါတီဟာသူတို့ပဲဖြစ်ပါတယ်သူတို့ကပဲကိုစားပြုနိုင်ပါတယ်ဆိုပြီးတော့ကော်မရှင်ကိုတိုင်တန်းတာပေါ့နော်ဒါကတော့ပါတီရဲ့နာမည်နဲ့ပါတီစီယုံရေးအရာပိုင်ဆိုင်တဲ့အဆောက်အဦတွေငွေကြေးတွေဒါတွေနဲ့ပတ်သက်ပြီးတော့လဲဒီပြောစရာတွေလိုအပ်တယ်လို့သူတို့ယူဆရင်တော
့
ကော်မရှင်ကိုတင်ပြပြီးတော့ကော်မရှင်ရဲ့ဆုံးဖြတ်ချက်ကိုဒီတောင်းခံတာမျိုးလောက်လာနိုင်တာပေါ့လေ
ဟုတ်ကဲ့ခင်ဗျာဒေါက်တာရန်မျိုးသိန်းကရောဘယ်လိုများနားလဲပါသလဲပါတီတွင်းကိစ္စတက်တက်ပါသလားဒါမှမဟုတ်ရင်တခြားရိုက်ခက်တာတွေရှိလာနိုင်ပါသလားခင်ဗျာ
ကျွန်တော်မြင်တာတော့ဒီသူတို့ဦးရှိမန်းနေဒီ18ဦးကိုဒီပြည်ခိုင်ပြိုးပါတီကနေပြီးတော့ဒီထုတ်ပယ်တဲ့ကိစ္စဟာဟိုပြည်ခိုင်ပြိုးပါတီတွင်ကိစ္စပဲလို့ကျွန်တော်ကတော့သုံးသပ်ပါတယ်။အဲနောက်တစ်ခုကဘာလဲဆိုတော့လက်ရှိ2015ရွေးကောက်ပွဲဖြတ်သန်းမှုကိုကြည့်မယ်ဆိုရင်တော့တိုင်းရင်းသားပြည်သူလူထုအများစုကပြည်ခိုင်ပြိုးပါတီပေါ်မှာထောက်ခံမှုမရှိပါဘူး။အဲလက်ရှိအချိန်မှာပြောရင်လည်းပဲအောက်ခြေပြည်သူလူထုအများစုဟာလက်ရှိပြည်ခိုင်ပြိုးပါတီထဲမှာဖြစ်နေတဲ့ဟလာသူတော်ဦးရွှေမန်းနဲ့18ဦးကိုထုတ်ပယ်တဲ့ကိစ္စပေါ်မှာစိတ်ဝင်စားမှုမရှိဘူးလို့ကျွန်တော်ကနားလည်ပါတယ်။အဲ့ဒီအတွက်ကြောင့်မလို့တော့သူရဝူရှေမန်သူ့ရဲ့တော့ဟိုလူမှုကွန်ရက်ဆာမျက်နှာမှာရေးတယ်လို့မျိုးဒီကိစ္စကိုအကြောင်းပြုပြီးတော့နိုင်ငံသားတွေပေါ်မှာဘာမှတက်ရောက်မှုရှိလာနိုင်စရာမရှိဘူးလို့ကျွန်တော်ကသုံးသပ်ပါတယ်။နောက်ပြီးတော့သူ့အနေနဲ့လည်းပဲ2015ရွေးကောက်ပွဲမှာသူ့ရဲ့ဇာတိမြေဖြူးမြို့မှာရှုံးထားတဲ့လူဖြစ်တဲ့အတွက်ကြောင့်မလို့ပြည်သူလူထုကအဆုံးဖြတ်ပေးဖို့တို့ပြည်သူလူထုကစဉ်းစားဖို့တို့ပြောပိုင်ခွင့်လုံးလုံးမရှိဘူးလို့ကျွန်တော်ကသုံးသပ်ပါတယ
်။ဟုတ်ကဲ့ခင်ဗျာ။ထိုင်းနိုင်ငံကော့တောင်ကျွန်းကဥကျော်အေသိန်းဆိုတဲ့သောတာရှင်ကဒေါက်တာရမျိုးသိန်းနဲ့သဘောထားတူပုံရပါတယ်။ပါတီတွင်းပြဿနာတွေဟာတာမန်ပြည်သူတွေဖို့ဖုတ်လိမ်ကပြီးရှိမှန်းမသိအဆင့်သာဖြစ်ပါတယ်တဲ့။ပါတီတွင်းပြဿနာဟာတာမန်ပြည်သူတွေပေါ်အကျိုးသက်ရောက်မှုမရှိနိုင်ပါဘူးတဲ့။2015ရွေးကောက်ပွဲမှာပြည်ခိုင်ပြိုးပါတီဟာငွေအားအလုံးရင်းသုံးတချို့မဲဆန္ဒနယ်တွေမှာဒေသခံတွေကလေးစားကြည့်ညူရတဲ့ပုံကိုယ်တွေနဲ့ရွေးကောက်ပွဲဝင်ခဲ့ပေမဲ့ရှုံးနေကြတာဟာပြည်ခိုင်ပြိုးပါတီပေါ်ပြည်သူတွေစိတ်မဝင်စားမလိုလားဆိုတာသက်သေပြတာပါတဲ့။နောက်ပိုင်းမှာပြည်ခိုင်ပြိုးပါတီဟာတာဆာညဆိုတာကိုတိုင်းရင်းသားစီလူညီညွတ်ရေးပါတီပေါ့ခင်ဗျာဒ တာဆာညာပါတီလိုပဲလူသိနေတဲ့ပါတီတစ်ခုအဆင့်ကိုရောက်သွားနိုင်ပါတယ်တဲ့သူကအနာဂတ်ကိုတော့ကြိုးပြီးတော့ဟောကိန်းထုတ်ထားပါတယ်။ဒါရဲ့ဆွေးနွေးမဲ့သောရရှင်တူကိုဖိတ်ခေါ်ပါမယ်။ဩစတြေးလျနိုင်ငံကကိုခင်စောပါ။ကိုခင်စောပြည်ခိုင်ပြိုအကွဲပြဲဘယ်လိုများမြင်ပါသလဲခင်ဗျ။အ
ော်ကျွန်တော်အမြင်ပြောရမယ်ဆိုရင်တော့တာဆာညာပဲဖြစ်ဖြစ်စောစောလို့ကျွန်တော်တို့ပြည်ခိုင်ပြိုပဲဖြစ်ဖြစ်ပြည်သူတွေလိုလားတောင်းတာကညီညွတ်တဲ့ဟိုပေါ့ကျွန်တော်တို့တိုင်းရင်းသားတွေလိုချင်တဲ့ဟိုဖွဲ့စည်းပုံအခြေခံ institution ခေါ်တဲ့ဟာမျိုးကိုပဲလိုချင်ကြတာပေါ့နော်နောက်တစ်ခုကစောစောကဟိုပြည်ခိုင်ပုံဖြစ်ပြတဲ့ပုံစံမျိုးကလုံငယ်တော့နှစ်ပေါင်း50ရှိပြီဗျာသူတို့အခုစစ်တပ်ကိုပဲပြောပြောဖြစ်ပေါ်နေတဲ့ပြီးခဲ့သောပေါ့နော်ဒီကြံဖုတ်ကဟာဘယ်သူမှပြည်သူကမလိုလားဘူးအခုသူတို့ဖြစ်ပေါ်နေတဲ့ဆိုတာလေဟိုစဉ်းရင်းပြောရအခုဒီလူတွေထုတ်ပယ်လိုက်တယ်ဆိုတာသူတို့ဘတ်ဂျက်တွေအဓိကတော့ပတ်စံပေါ့ဗျာလောကကြီးမှာသူတို့ဖြစ်ပြနေတယ်ဒီပတ်စံတွေကြောင့်ပဲအခုဒီကွဲပြဲကြတာပေါ့အခုတိန်စင်ရဲ့အနေနဲ့ဟိုဘလို့ပဲဘာမှဟိုမထီရောက်ခဲ့ဘူးဆိုတာကပြည်သူတွေမကဘူးတကဘာလုံးသိတယ်ဆိုတာဒါသူတို့ပြပြလိုက်တဲ့ဟာပဲပေါ့
ဟုတ်ကဲ့ခင်ဗျာဟိုခင်စောကျေးဇူးများကြီးတင်ပါတယ
်ဟုတ်ကဲ့ခင်ဗျဟုတ်ကဲ့ပြောပ
ါဟုတ်ကဲ့ကိုခင်စောကျေးဇူးများကြီးတင်ပါတယ်ကိုခင်စောသဘောထားရှိမိတင်ပါရဲ့စင်ကာပူကတော်တော်ရှင်ကိုနေဦးလင်းကရောဘလို့မြင်ပါသလဲခင်ဗျာ
ကျွန်တော်ကတော့တိတ်ထွေထူးမမြင်ပါဘူးဗျာဒါကတော့ပွင့်နေပြောရလို့ရှိရင်ပါပေါ့နော် national interest နဲ့ဒီသူ့အကျိုးစီးပွားပေါ့နော် ideologies ပေါ့ပေါ့ conflict ဖြစ်ကြတာပါပဲဆိုလိုတဲ့သဘောကဗျာဥရှိမန်းကလည်းသူ့အကျိုးစီးပွားတဲ့သူလုပ်တယ်ပေါ့ဗျာဟိုစစ်တပ်ကပြည်ခိုင်ပြိုးဆိုတာလဲ ideology based နဲ့လုပ်တယ်ပေါ့ဗျာဟိုတိုင်းပြည်ကာကွယ်ဖို့ဘာညာပေါ့ backup လုပ်တယ်ပေါ့ဆိုတဲ့အခါကျတော့ဗမာနိုင်ငံမှာဖြစ်နေတဲ့ပြဿနာတွေအားလုံးကိုခင်ဗျားဟိုလွတ်လပ်ရေးရပြီးတာကနေပြန်ကြည့်လိုက်နိုင်ငံကောင်းဆောင်နေရာမှာလုံးပါမယ်ဆိုတော့နိုင်ငံရေးပါတီတွေရဲ့ level ဟာကျွန်တော်တို့လိုချင်တဲ့အဆင့်မရောက်သေးဘူးဆိုတာကိုတွားတွေ့မှာပါဘာမှတွေ့ထူးထူးပြောစရာမလိုဘူးသူတို့ရဲ့တိတ်တီးမှုပေါ့နော်အည်အသွေးရှိမှုဒါတွေဟာမရှိဘဲနဲ့တော့ဒီတိုင်းကြီးကဒီလိုပဲကျွန်တော်တို့ခံစားပြီးနေရဦးမှာပဲနောက်လေနောက်ထပ်တစ်ဖွဲ့ဖွဲ့ဖွဲ့ကွဲဦးမှာပဲအဲ့တော့ဘာလို့ဒီလိုဖြစ်တာလဲဆိုတော့ institution ကိုတို့နားမလည်တဲ့ခါကြတော့ဒီကောင်းဆောင်ပိုင်းမှာလုပ်ပါမယ်ဆိုတော့လူတွေကို၌က institution ကိုဘယ်လိုကောင်းကောင်းမွန်မွန်တည်ဆောက်ရမယ်ဆိုတာမသိတဲ့ခါကြတော့ဒီပြဿနာတွေပေါ်တာပေါ့ဗျာကိုကျိုးတွေကိုရှေ့တန်းချက်ရောက်လာတဲ့အခါကျတော့ဒီပြဿနာတွေပေါ်တာပါပဲ
ဟုတ်ကဲ့ပါကိုနေဦးလင်း
ဒီတွေကတော့ကံမကောင်းသေးဘူးလို့ပဲပြောရမှာပေါ့နော
်ဟုတ်ကဲ့ကိုနေဦးလင်းကျေးဇူးတင်ပါတယ်ကိုနေဦးလင်းကခုန institution ဆိုလို့ထုံးမြင့်ထုံးဆိုတဲ့တော်တော်ရှင်တယောက်ကလည်းပဲ email နဲ့ပို့ထားတဲ့ဆွေးနွေးချက်ထဲမှာစံခိုင်ဖွံ့ဖြိုးရေးပါတီတွေမပြီးဆုံးသေးတဲ့အကွဲအပြဲနဲ့အပြတ်ရှင်းနေတဲ့အခြေအနေတွေပေါ့ပါတီအနေနဲ့သူတို့ပါတီရဲ့ institution ကိုပြန်ပြီးဆန်းစစ်တာပြန်တည်ဆောက်တာလို့မြင်ပါတယ်တဲ့စံခိုင်ဖွံ့ဖြိုးရေးပါတီကနာမည်ဆိုးနဲ့တည်ရှိနေတာကိုအခုပါတီလူကြီးတွေကအမဲဆက်ကိုဖျောက်ဖို့ကြိုးစားပုံရပါတယ်တဲ့တခိုင်ပုံမျိုးရေးပါတီကငိမ့်စားစစ်ဘူတွေစီးပွားရေးလုပ်ငန်းရှင်တွေစစ်တပ်ကြောတော့နောက်ခံတာမကပဲနိုင်ငံတွင်းမှာရှိတဲ့နိုင်ငံဝန်တန်းတွေကပါကြောတော့နောက်ခံရှိတဲ့ပါတီကြီးတစ်ခုဖြစ်ပါတယ်တဲ့တကယ်လို့ပါတီတွင်းအကွဲပြက်ဖြစ်လာရင်ပါတီတွင်းကိစ္စတက်တက်တစ်ခုအဖြစ်ပြောလို့မရပါဘူးတဲ့တိုင်းပြည်ကိုအနေနဲ့အများရိုက်ခတ်လာနိုင်ကြရှိပါတယ်တဲ့ဆွေးနွေးပါတယ်ဦးရတွန်းခင်ဗျာဒီတော်တာရှင်ဆွေးနွေးသလိုပဲတခိုင်ပုံမျိုးရေးပါတီဆိုတာကစစ်တပ်ကြောတော့နောက်ခံစစ်ဘူချုပ်ကြီးတွေကနေပြီးတော့တစ်ချိန်လုံးကအာဏာကိုလုံးဝချုပ်ကင်ထားတဲ့စစ်ဘူချုပ်ကြီးတွေကနေပြီးတော့လူမျိုးရေးတင်းဖွဲ့ဖြစ်ဖွဲ့စည်းအဲဒီကမှပါတီအသွင်ပြောင်းလာတဲ့ပါတီတစ်ခုပါအခုလက်ရှိကိုလည်းပဲစစ်ဘူချုပ်ဟောင်းတွေအများကြီးရှိတဲ့ပါတီပါပြောရရင်စစ်တပ်နဲ့ဓာတ်ရိုက်အဆက်အသွယ်ရှိတဲ့ပါတီပါအဲ့တော့ဒီပါတီတွင်အကွဲပြဲအခြေအနေတွေကလက်ရှိသွားနေတဲ့လမ်းကြောင်းပေါ်ကိုရိုက်ခတ်မလာနိုင်ဘူးလို့ဒီကြပေါ့ပြောနိုင်ပါမလားခင်ဗျာဦးရထွန်း
ဒီအားနဲ့ပတ်သက်လို့ကျွန်တော်စောစောပိုင်းကထောင်ပါတောင်နဲ့ရေးဘူးပါတယ်ကျွန်တော်တက်မတော်ကပြည်သူချစ်တဲ့တက်မတော်ပြည်သူရဲ့အကျိုးစီးပွားကိုကာကွယ်တဲ့တက်မတော်ဖြစ်ချင်တယ်ဆိုရင်တော့ဒီနိုင်ငံရေးမှာဒီလိုဟိုဘက်လိုက်တာပါဝင်ပတ်သက်တာတွေကို तू ကရှောင်ရတော့မယ်လို့ကျွန်တော်ယူဆပါတယ်အဲဟိုဒီဒီကရုပ်ပါတီကတက်မတော်ကနေမွေးထုတ်ပေးလိုက်တာအဲဒီယူနီဖောင်းချုပ်ပြီးတော့ဒီပါတီကိုသူတို့တည်ဆောက်ခဲ့တာဆိုတော့မှန်တယ်ဆိုတော့အိုက်ကန္တာပြီးသွားပြီးတဲ့နောက်ပိုင်းမှာအမှန်တော့တက်မတော်ကဒွေနိုင်ငံရေးပါတီနဲ့မှအဲ့ဒါလို့ဒီဖက်လက်တကင်းမရှိတော့ဘူးလို့ကျွန်တော်ယူဆတယ်ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ဆောင်းပါးတောင်လည်းရေးခဲ့ပူတယ
်ဟုတ်ကဲ့
ဖြစ်တင်တာကတော့တက်မတော်သားတွေကတက်မတော်သားတွေကို၌ကသူတို့နိုင်ငံရေးလှုပ်ချင်တယ်ဆိုရင်တက်ကထွက်ပြီးတဲ့နောက်ပိုင်းမှာကိုနှစ်သက်ရာပါတီကိုအောက်ခြေရနေပြီးတော့ဝင်ပြီးတာဝန်ထမ်းဆောင်ပြီးတော့ပါတီဝင်ဖြစ်ပါဝင်လာပဲလုပ်တဲ့နဲ
့ဟုတ်ကဲ့
သူတို့စိတ်ထဲမှာရှင်းရှင်းလင်းလင်းတက်တက်တာတာသဘောမပေါက်ခဲနဲ့အခုကိစ္စမှာတစ်ဖက်ဖက်ကိုရက်တယ်တစ်ဖက်ဖက်ကဝင်ပြီးတော့ဒီ
อ่ะอาเบ้เลยဆိုလို့ရှိရင်တော့ဒီပါတရားခုနပြောသလိုပဲအဖတ်ဆယ်မရတော့ပဲနဲ့နောက်ဆုံးလုံးပါပါသွားဖို့ပဲရှိပါတယ်ဟုတ်ကဲ့ဒေါက်တာရံမျိုးသိန်းအခုလက်ရှိတက်မတော်ကတက်မတော်အကြီးကြီးပေါ့လीတက်မတော်ကဒီဒီခံပြုတ်ပါတီအကြီးအကွဲပြဲကိုဘယ်လိုနားလဲမယ်လို့ဒေါက်တာရံမျိုးသိန်းထင်တယ်လဲတက်မတော်ကတစ်ဖက်ဖက်ကရပ်မယ်ဆိုတဲ့ပုံစံမျိုးရောဒေါက်တာရံမျိုးသိန်းတွေ့ရသလားအဲ ဆိုတာပေါ်လွင်ပါတယ်။ဥမာဟိုပူပူနွေးနွေးတမရဝရင်းစားယူလိုက်တဲ့အကြီးတန်းရာရှိတွေကရွှေကောက်ပွဲမှာဝင်ပြိုင်ခဲ့တာလည်းပဲဟိုတိတာမြင်တာတဲ့အထောက်ထားပါ။ဒါပေမဲ့ကျွန်တော်အမြင်အားဖြင့်ပေါ့လေခုနဟိုဥယေထွန်ဆွေးနွေးသလိုပဲကျွန်တော်ကတော့တမရဝအနေနဲ့လာမယ့်နိုင်ငံရေးအခင်းအကျင်းမှာကြားနေနိုင်မှုလိုအပ်ပါတယ်။နော်တကယ်လို့လက်ရှိအခြေအနေအထိလည်းပတ်သက်မှုရှိနေခဲ့တယ်ဆိုရင်အဲ့ဒီပတ်သက်မှုတွေကိုအမြန်ဆုံးနော်တုံ့ညအနေထားရောက်အောင်လုံးဝမပတ်သက်တဲ့အနေထားမျိုးရောက်အောင်ပြုပြင်ဆောင်ရွက်တယ်လို့မြင်ပါတယ်။နောက်ပြီးတော့တမတော်အနေနဲ့ပြည်သူလူထုနဲ့ပေါင်းကူးနိုင်မှုလိုအပ်တယ်လို့မြင်ပါတယ်။နောက်ပြီးတော့တမတော်ခေါင်းဆောင်တွေအနေနဲ့နော်ပြည်သူလူထုရဲ့ဆန္ဒပြည်သူလူထုရဲ့သဘောထားကိုရှေ့တန်းတင်ပြီးတော့တိုင်းပြည်နဲ့ပြည်သူလူထုကိုယ်နိုင်ငံတော်အတွက်ကိုယ်နိုင်ငံသားအတွက်အလုံးလို့ဖို့လိုအပ်တယ်လို့ကျွန်တော်ကမြင်ပါတယ
်။ဟုတ်ကဲ့
အဲ့ဒီလိုလှုပ်လာနိုင်မယ်ဆိုရင်တော့ကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအပြောင်းအလဲဟာပို့ပြီးတော့ညံလာမယ်ပို့ပြီးတော့အားကောင်းလာမယ်လို့ကျွန်တော်ကသုံးသပ်ပါတယ
်။ဟုတ်ကဲ့ဒါဆိုရင်လည်းနောက်တော့ရှင်တူကဥကျော်လင်းပါဥကျော်လင်းပြည်ခံပြိုးအကွဲပြဲဘယ်လိုမြင်ပါသလဲခင်ဗျ။ကျွန
်တော်တို့အရင်တော့ပြောမှာဆိုရင်ဘာသာဘာဆိုရင်55လမ်းစဉ်နဲ့64လမ်းစဉ်ဖြစ်တော့55လမ်းစဉ်ကလူကြီးတွေပါအသက်ခံလိုက်ရတယ်ပြည်တော်တခါပါရီတို့ကဟက်တက်ပွဲထွက်သွားပြီးတော့နောက်ဆုံးပျောက်ဆုံးသွားတယ်။အခုအဲ့ဒီလိုပဲပြောမယ်ဆိုရင်ဒီပြည်ခိုင်ပြိုးရဲ့အင်အားကလေးပဲဘာပဲပြောမယ်သူတို့တိဆောက်ထားတာဆိုလို့ရှိရင်ဒီတော်တော်များများဟာတပ်မတော်ကဘောင်းမှုချုပ်တင်တဲ့အခြေခံထားပါတယ်။အခုအခါမှာထပ်ပြီးတော့သူတို့ဘောရဲ့နှစ်ယောက်ဟာဟိုဒီရောတော့စိတ်ပင်ခိုင်းပါဗျာ။အခုပြောမယ်ဆိုလို့ရှိရင်တော့မန်းကိုခိုင်းဆိုပြီးတော့အဲ့လိုသူတို့ခိုင်းကြီးတွေဖွဲပြီးတော့အင်အားစုရမယ်အင်အားပြန်ရမယ်ဆိုရင်ဒီနောက်မှာရှိနေတဲ့တပ်မတော်ကလည်းတခါထပ်ပြီးသူတို့ကလည်းဒီအောင်သူတို့လိုလားတဲ့နေရာတွေနဲ့အင်အားတွေပြန်ဖြည့်လိုက်ရင်တပ်မတော်ကအတင်းဟာဒီအဲဖြစ်ထားတဲ့ပြည်ခေပြုအပွင့်ကြီးဖြစ်နေတဲ့စကံပြန်ထလာရင်တိုက်ပြီးတော့သိပေါ်အောင်ဘူးဗျာ။ဘာကြောင့်လဲဆိုတိုက်ပြီးအကျော်တရားကင်းလို့သေးတာမဟုတ်လို့ပါ။အဲ့ဒါပါပဲကျွန်တော်မှတ်ချက်ဟုတ်ပဲ
။ဟုတ်ကဲ့ပါဦးကျော်လင်းကျေးဇူးအများကြီးတင်ပါတယ်။ဆိုတော့ဦးရထွန်းခင်ဗျာလက်ရှိအာဏာရ NLD ပါတီလက်ရှိအစိုးရအနေနဲ့ရောဒီပြည်ခေပြုအကွဲအပြဲပေါ်မှာဘာတွေများသတိထားဖို့လိုတယ်လို့မြင်ပါတယ်လဲခင်ဗျာ
။အဲတွေ့တွေ့ထူးထူးတော့သတိထားကြရတော့မရှိပါဘူး။ဟိုကျွန်တော်တို့ဒီနောက်ထပ်အကွဲအပြဲမှာဘယ်ဘက်ကိုဟိုဟာပေါ့ကိုကဒီအပိထောက်ခံနေဆိုတော့အသဘောထားမျိုးမပြဘဲနဲ့ဥရှင်မန်းတို့ကိုဆက်ဆံတဲ့အခါမှာလဲဒီပုဂ္ဂိုလ်တူချင်းအရာသူတို့ပေးထားတဲ့ကော်မရှင်เนาะဥပဒေအဲကျွန်တော်တို့စွတ်တော်ထဲမှာပေးထားတဲ့အဲဒီဥပဒေနဲ့အခြားစိတ်ဆက်ရများလေးတာသုံးသက်ရေးကော်မရှင်အဲအနေနဲ့ပဲဆက်ဆံတာပြောတာဆိုတာတော့ဟိုဘီယူဆိုင်တက်တာပေါ့လေဒီပါတီနဲ့ပတ်သက်ပြီးတော့အဲဘယ်လိုဖြစ်တဲ့နယ်ပညာဖြစ်တဲ့နယ်ဆိုတဲ့ဟာမျိုးတွေကိုပါတီတာဝန်ရှိတဲ့ပုံကိုယ်တွေကမပြောဘဲနေရင်တော့အကောင်းဆုံးပေါ့ဒါသူတို့ပါတီချင်းကိစ္စသူတို့ဘာသာသူတို့ရှင်းလိမ့်မယ်အဲလိုအပ်လို့ရှိရင်သူတို့ဒီရွေးကောက်ပွဲကော်မရှင်တို့ဘာလို့ကိုတင်ပြီးတော့အမှုအခင်းတွေဘာတွေကိုဆုံးဖြတ်ခိုင်းယူတာလုပ်ချင်လုပ်လိမ့်မယ်ဒါတွေကတော့အဲကိုယ်နဲ့မဆိုင်တဲ့အတွက်ကြောင့်မလို့ခက်ကျင်းချင်းဘာမှမှတ်ချက်မပေးတာတော့ NLD အတွက်အကောင်းဆုံးလို့မြင်ပါတ
ယ်။ဟုတ်ကဲ့ဒေါက်တာရေမျိုးသိန်းကရော NLD အစိုးရအနေနဲ့အာဏာရပါတီအနေနဲ့ဘာတွေများသတိထားဖို့လိုပါမလဲ
။အဲကျွန်တော်အမြင်ကတော့အဲကျွန်တော်သုံးသပ်ချက်ကလက်ရှိပြည်ခိုင်ပြိုးပါတီထဲမှာလက်ရှိဖြစ်နေတဲ့ပြဿနာဟာအဲကျွန်တော်အမြင်အားဖြင့်တော့တကယ်ပြည်ခိုင်ပြိုးပါတီထဲမှာအကွဲအပြဲဖြစ်တဲ့ပြဿနာလို့ကျွန်တော်ကတော့မသုံးသပ်ပါဘူး။အဲ့ဒီပြဿနာကိုအကြောင်းပြုပြီးတော့တစ်ဖက်ကပြန်ကြည့်လို့ရှိရင်သူတို့ဥွှေမန်းကိုဒေါအောင်ဆန်းစုကြည်နဲ့ပို့ပြီးတော့နှီးစအောင်တွန်းပို့နေတာလည်းဖြစ်နိုင်တယ်ဆိုတာကိုအာဏာရပါတီရဲ့ခေါင်းဆောင်တွေအနေနဲ့တတိချီချီထားပြီးတော့တုံ့တနိုင်မှုလိုအပ်ပါတယ်အဲ့ဒီလိုပဲသူတို့ဥွှေမန်းရဲ့အပေါင်းပါတွေကိုနော် NLD ပါတီရဲ့အစိုးရဖွဲ့စည်းတဲ့နေရာအစိုးရလုပ်ငန်းတွေဆောင်ရွက်တဲ့နေရာနော်လွတ်တော်ရေးရာလုပ်ငန်းတွေဆောင်ရွက်တဲ့နေရာတွေမှာလူတည်တဲ့ပို့ပြီးတော့နေရပေးလာမယ်တာဝန်ပေးလာမယ်ဆိုရင်တပတ်ကပြန်စဉ်းစားသေးတာကြည့်ဖို့လိုအပ်တာကဒီပုံကိုယ်ဒီအားလုံးဟာရွေးကောက်ပွဲမှာရှုံးနေခဲ့တဲ့လူတွေရွေးကောက်ပွဲမှာပြည်သူလူထုကမကြိုက်လို့ ပယ်ချခံခဲ့ရတဲ့လူတွေကန့်ကွက်ခံခဲ့ရတဲ့လူတွေဒီလူတွေကိုပြည်ခိုင်မျိုးမာတွေထဲမှာအကွဲပြဲဖြစ်သည်ဖြစ်စေမဖြစ်သည်ဖြစ်စေတတိချင်းကြီးထားပြီးတော့ဆက်ဆံနိုင်မှုလိုအပ်ပါတယ်စောင့်ကြည့်သုံးသပ်နိုင်မှုလိုအပ်ပါတယ်လို့ကျွန်တော်ကတော့မြင်ပါတယ်
တော်တော်များမျိုးသိန်းကဒါဟာပြည်ခိုင်မျိုးပါတီခေါင်းဆောင်ပိုင်းချာမှာ conspiracy theory ပေါ့ပေါင်းပြီးတော့ဟာလာ energy ကိုစီးဖို့ကြိုးစားတာအာနာကိုတနည်းတစ်ဖုံဆက်ပြီးတော့ချုပ်ကင်ထားဖို့တွယ်ဝိုက်တဲ့နေရာဖြင့်ကြိုးစားတာလို့တော်တော်များမျိုးသိန်းကအဲ့လိုသုံးသပ်တာလား
ဟုတ်ကဲ့ကျွန်တော်အဲ့ဒီသဘော level ဖြစ်နိုင်တဲ့ဘက်မှာရှိတယ်လို့ကျွန်တော်ကသုံးသပ်ပါ
ဟုတ်ကဲ့ဒါတွေကတော့ကျွန်တော်တို့တစ်ချိန်တိတ်မကြခင်အချိန်မှာတော့အပြည့်ထွက်လိမ့်မယ်လို့ထင်ပါတယ်ဆက်ပြီးတော့စောင့်ကြည့်ကြရမှာပေါ့ဗျာနော်ကျွန်တော်ဘောလင်းမျိုးကဥအောင်လင်းလှည့်ပေးပါမယ်ဥအောင်လင်းသဘောထားပြောပါခင်ဗျာအဆွနေပ
ါဟုတ်ကဲ့သဘောဖြစ်နေတဲ့စန့်ခိုင်ရေးပါတီအကွဲပြေကတော့ကျွန်တော်တို့မြန်မာနိုင်ငံတနိုင်ငံလုံးအတွက်တောင်းပါပဲမကောင်းဘူးလို့ကျွန်တော်ပြောချင်တယ်ဗျာဒါကြောင့်လဲဆိုတော့စန့်ခိုင်ရေးပါတီထဲမှာကျွန်တော်လက်ไอ้ตั้งไคยปาร์ตี้อะเต็งဝင်ပဲဆိုတော့ညာလဲစစ်တပ်တစ်ခုလုံးကနေတက်ခိုင်ရေးပါတီအပေါ်ကိုယနေ့အချိန်ကြီးလမ်းမိုးထားတယ်ဆိုတဲ့အခါကျတော့ NLD အတွက်လည်းမကောင်းလို့ဖြစ်နေပြန်ဒါကြောင့်မို့အခုတက်ခိုင်ရေးပါတီရဲ့ထိပ်တန်းကောင်းဆောင်အကွဲပြအားလုံးဒီတနိုင်ကံလုံးရဲ့50တန်းကျော်သောလူဦးရေအကုန်လုံးအတွက်ကိုမကောင်းဘူးလို့ပဲကျွန်တော်ဒီလိုပဲဆွေးနွေးနေတယ်ဗျာဒါပါပဲဗျာ
ဟုတ်ကဲ့ပါဦးအောင်လင်းကျေးဇူးအများကြီးတင်ပါတယ်တစ်ဆက်ထဲမှာပါပဲမိုးညင်းမျိုးကဦးစောလွင်ဦးစောလွင်ကရောဘယ်လိုမြင်ပါသလဲ
ဟုတ်ကဲ့ကျွန်တော်ကမြင်တာကစင်ကာပူဝန်ကြီးချုပ်လီကွမ်းယူပြောသွားတာကိုအရင်ပြောချင်တယ်သူကပြောသွားလဲဆိုတော့မြန်မာအစိုးရလူတွေတွေတဲ့ဦးသိန်းစိန်လက်ထက်အတိအဲ့လိုပြောသွားတယ်ဒါကနံပါတ်1ပေါ့ဗျာအဲနောက်တစ်ခုကကျွန်တော်တို့ပြောချင်တာကဒီပေါင်ဆန်းစုကြည်ဆိုတာပညာညာအရာရောရေစံတတိအရာရောအဲပြည်သူအတွက်စွန့်စားတဲ့အရာရောအနစ်နာခံတဲ့အရာရောဘယ်သူမှရှင်းလို့မရပါဘူးအဲ့တော့ကျွန်တော်တို့ကဒုံဆန်းစစ်ကြီးအရန်ကြိုးစားပါတယ်အရန်ထောက်ခံပါတယ်နောက်တစ်ချက်ကပြောချင်တာကတာတာပတိနေကဆွေးနွေးထားတဲ့ကိုတော်တော်သိနေဦးအောင်ခင်တို့ရဲ့ဆွေးနွေးချက်ကိုအရန်လက်ခံပါတယ်သူတို့ပြောသွားတာဝါရဖြန့်နဲ့အကြောင်းကိုပြောသွားတာအမြဲတမ်းဝါရဖြန့်ပြီးလုပ်နေတဲ့အလုပ်တွေကိုပြည်သူတွေနားမယောင်စေချင်ပါဘူးအမြဲတမ်းပြည်သူလူထုဒုက္ခရောက်မဲ့ဘာသာရေးလူမျိုးရေးတွေလုပ်နေတာတွေကိုဒီလိုနားမယောင်ဘူးဒေါ်ဆန်းစုကြည်ရဲ့ဥဆောင်မှုအောက်မှာဖြည်းဖြည်းချင်းလိုက်သွားနိုင်မှုကြိုးစားကြပါလို့တိုက်တွန်းနေပါတယ
်ဟုတ်ကဲ့ပါဦးစောလွင်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာနောက်တစ်ဦးကိုဆက်ပြီးဖိတ်ခေါ်ပါမယ်ပြည်မျိုးကကိုတင်သေးဝင်းကိုတင်သေးဝင်းဒီခံပြုတ်အကွဲအပြည့်ဘယ်လောက်ထိကြိုက်ခက်လာနိုင်ပါလဲခင်ဗျာ
အကွဲမှာရှားဖို့ကောင်းတာမရောက်ဘူးကျွန်တော်တို့ကြည့်မယ်ဆိုရင်ဥရှိမားတစ်ချိန်လုံးကတမ60ကျောက်ကဒီဝါမှုဖြစ်ခဲ့တယ်ဥသိန်းစရာလည်းစီးကျုပ်ဖြစ်ခဲ့တော့သူတို့အားပြိုင်တဲ့ပွဲမှာကကျွန်တော်တို့ပြည်သူတွေနဲ့ NLD ဆိုတာတော်တော်သတိထားမယ်ပေါ်ဖြစ်တယ်ကြာဒါဆိုတော့တို့က view တွေရှိနေကြာအဲ့တော့တို့ view တွေထဲမှာကျွန်တော်တို့တွေ့ခဲ့တဲ့တို့ရဲ့လမ်းကြောင်းတွေကိုကြံကြည့်ရင်တော့အရှက်မကြည့်တော့အဲအရှက်မကြည့်တဲ့လူတွေဆိုတော့တော်တော်ကြောက်ဖို့ကောင်းတယ်ကြာကျွန်တော်တို့တိုင်းပြည်ကိုစုံတရာတော့အကျိုးတရားမှုရှိတာလေအားလုံးသတိထားမယ်အချိန်ကြီးပေါ့တချိန်ကျရင်တော့အရင်ကျွန်တော်ပြောထားသလိုအဲ့ဒီကျန်းဖို့ကကျက်ပြောင်းမပြောင်းပြောက်သွားမယ်ပါတီတခုဖြစ်နေလေတသညမသရလို့ပေါ့နော်အပါပဲကျွန်တော်မှတ်ချက်ရတာ
ဟုတ်ကဲ့ပါကိုတင်ထေဝင်းကျေးဇူးအများကြီးတင်ပါတယ်တော်ရရှင်တွေရဲ့အမြင်မှလည်းပဲအမျိုးမျိုးကွဲပြားနေတာတွေ့ရမှာပါတချို့ကတော့ဒါဟာရိုက်ခက်လာနိုင်တယ်တချို့ကတော့ဒါဟာရိုက်ခက်မလာနိုင်ဘူးဆိုတော့ဦးရဲတွန်းခင်ဗျာကြက်ခိုင်ဖွံ့ဖြိုးရေးပါတီကိုအကြံပေးကြမယ်ဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကြက်ခိုင်ဖွံ့ဖြိုးရေးပါတီကိုဖြည့်ရှင်းမှုအကြံပေးကြရအောင်ဘယ်လိုများအကောင်းဆုံးဖြည့်ရှင်းသင့်တယ်လဲလက်ရှိရလာသွားနေတဲ့လမ်းကြောင်းလူတွေလည်းစိတ်ပူစရာမရှိအောင်ဘာပဲဖြစ်ဖြစ်အကောင်းဆုံးဖြစ်သွားအောင်ဘယ်လိုဖြည့်ရှင်းသင့်တယ်လို့ဦးရဲတွန်းအကြံပေးခြင်းပါတယ်
ကျွန်တော်တို့ဒီနိုင်ငံရေးလှုပ်လာတဲ့တက်တန်းတစ်ချောင်းမှာတော့ဒါမျိုးနဲ့ပတ်သက်လို့အကောင်းဆုံးကတော့သူ့ဒီပါတီဖွဲ့စည်းပုံစီမင်းအတိုင်းပေါ့နော်ပါတီဖွဲ့စည်းပုံစီမင်းအတိုင်းပါတီညီလာခံခေါ်ပြီးတော့ပါတီညီလာခံရဲ့အဆုံးဖြတ်ကိုခံယူတာအကောင်းဆုံးပါပဲဒီတော်လှန်ရှင်တွေကလည်းဆွေးနွေးကြတဲ့လူတွေပြောသွားသလိုပဲကျွန်တော်တက်ခိုင်ဖွံ့ဖြိုးရေးပါတီထဲမှာကတော့ကျွန်တော်ပြီးခဲ့တဲ့ဒီတော့ပွဲရှုံနေရတဲ့ကိစ္စမှာလဲပါတီတွင်းမှာဒီလိုဒီအကျင့်ပြည့်ခြားစားတဲ့လူတွေအဲနောက်တစ်ခုကဒီသူတို့မယုံမကြည်ညိုမလေးစားတဲ့ခေါင်းဆောင်တွေသူအတင်းနေရာယူထားတဲ့ကိစ္စတွေအဲ့ဒါတွေနဲ့ပတ်သက်ပြီးတော့လဲသူတို့အောက်ခြေမှာအများကြီးညာကိုမကြည်မနှက်ရှိနေကြတယ်အဲ့တော့ဒီနောက်ဆုံးကျင်းပခဲ့တဲ့ညီလာခံအဖြစ်ကိုပဲဘိုးကော်မတီကကျွန်တော်တို့အောက်ခြေကနေပြီးတော့ဒီမိုကရေစီမြေကြအဆင့်ဆင့်ရွေးပြီးတော့ပြန်ရောက်တာမဟုတ်ဘူးဖြစ်နေတယ
်ဟုတ်ကဲ့
အဲ့တော့ဟိုကျွန်တော်ဒီလိုနိုင်ငံရေးပါတီတွေကိုသူ့ရဲ့ဒီ institution PP သားသားတိဆောက်ခြင်းနဲ့ဆိုရင်တော့သူ့ဒီဖွဲ့စည်းပုံအခြေခံဥပဒေပါတဲ့ ဥပဒေနည်းဥပဒေနဲ့အညီပေါ့လေဒီဒီသတ်မှတ်ထားချက်တွေနဲ့အညီဒီမိုကရေစီဖွင့်ပေးပြီးတဲ့အခါကျတော့ဒီမိုကရေစီရဲ့အဆုံးဖြတ်ချက်ကိုလိုက်နာတာကတော့အကောင်ဆုံးပဲ
ဟုတ်ကဲ့ပါအ
ခါမှာဆိုကြပါစို့ပြီးခဲ့တဲ့ကာလမှာပါတီကောင်းဆောင်ကဥသိမ်းစဉ်ဖြစ်လို့ရွေးကောက်ပွဲရှုံးသွားရတယ်သူ့ကြောင့်လို့ပါတီဝင်တို့ညီလာခံကဆုံးဖြတ်လို့အဲသူ့ကိုပြန်မရွေးတော့ဘူးဆိုရင်သူနှုတ်ထွက်ပြီးတော့အနားယူလိုက်တာကတော့အကောင်ဆုံးဖြစ်လိမ့်မယ်လို့ကျွန်တော်ထင်ပါတယ်ဒါသူတို့ပါတီကိုပြုသဘောနဲ့ကျွန်တော်ဒီအကြံပေးတာပေါ့လေ
ဟုတ်ကဲ့ပါပြီးခံပြိုးပါတီကြားစီသားပေါ့ခင်ဗျာဒေါက်တာရမျိုးသိန်းကရောဘယ်လိုများအကြံပေးချင်ပါသလဲ
အဲကျွန်တော်မြင်တာတော့ပြည်ခိုင်ပြူပါတီအနေနဲ့တိုင်းပြည်ရဲ့တိုင်းပြည်နဲ့ပြည်သူလူထုအတွက်ကိုတကယ်မျက်နှာမူခြင်းနဲ့ဟောကျွန်တော်တို့တိုင်းပြည်ရဲ့ဒီမိုကရေစီအပြောင်းအလဲအတွက်ကိုတကယ်အားကောင်းမောင်းတန်အထောက်အကူပြုခြင်းနဲ့ဆိုရင်အပွင့်လင်းမြင်သာမှုရှိရှိနဲ့ပြည်သူလူထုကိုအရှိတိုင်းအမှန်တိုင်းမျက်နှာမူဆောင်ရွက်နိုင်မှုလိုအပ်တယ်လို့မြင်ပါတယ်။ဥပမာအဲ့ဒီမှာတစ်ချက်ကပေါ့လေလက်ရှိပြည်ခိုင်ပြူပါတီရဲ့ထိပ်ပိုင်းခေါင်းဆောင်အများစုဟာအရင်အစိုးရအဆက်ဆက်မှာထိတ်တန်းနေရာမှာတာဝန်ယူခဲ့တဲ့ပုံကူတွေဖြစ်တဲ့အခါကျတော့နော်သူတို့ရဲ့ဥွှေမန်းအပါအဝင်ပေါ့အားလုံးဟာလူငင်းတဲ့ကာလတွေမှာသူတို့ရဲ့မှားယွင်းခဲ့တဲ့ပြည်သူလူထုအပေါ်မှာဝင်းတော့ဝင်ပိုးဖြစ်စေခဲ့တဲ့ကိစ္စတွေကိုမှန်မှန်ကန်ကန်ပြန်သုံးသပ်ပြီးတော့ပြည်သူလူထုကိုနော်ဝင်းချတောင်းပန်နိုင်ဖို့လိုအပ်တယ်လို့ကျွန်တော်ကမြင်ပါတယ်အဲ့ဒီလိုဝင်းချတောင်းပန်ပြီးတော့ပြည်သူလူထုရဲ့ဟိုမျက်နှာကိုတိတိကျကျမူပြီးတော့ရှေ့ဆက်မဲ့နိုင်ငံရေးခရီးကိုတွားမယ်ဆိုရင်အဲပို့ပြီးတော့အဆင်ပြေနိုင်မယ်လို့မြင်ပါတယ
်ဟုတ်ကဲ့
နောက်ပြီးတော့ပါတီကိုနိုင်လည်းပဲတကယ်အပြောင်းလဲကိုဥတည်တဲ့ပါတီပုံစံမျိုးဖြစ်လာနိုင်တယ်လို့ကျွန်တော်ကတော့သုံးသပ်ပ
ါဟုတ်ကဲ့ဘေးနိုင်ဆွေးနွေးပြီးတဲ့ဥယျာဉ်ထွန်းနဲ့ဒေါက်တာရံမျိုးသိန်းပါဝင်ပါဝင်ဆွေးနွေးကြသူတွေသူတို့ဖြင့်နားဆင်တဲ့သောတာရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ကျွန်တော်တို့နောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေရာမှာပြန်ပြီးတော့နောက်အကြောင်းအရာတစ်ခုဆွေးနွေးကြသေးတာပေါ့ခင်ဗျာ
ကိုကျော်တော်တိုင်းစီစဉ်ထုတ်လွှင့်ခဲ့တဲ့ဒိုင်းရိုက်လေးလိုင်းဆွေးနွေးခန်းကိုတံပြီးတော့နားဆင်ခဲ့ကြရတာပါဒိုင်းရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုအင်ကာနဲ့စနေညတိုင်းမှာပုံမှန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ဒါမဲ့အင်ကာနေ့ညဒိုင်းရိုက်လေးလိုင်းအစီအစဉ်မှာလည်းပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေမကြခင်မှာမနေ့ပိုင်းအစီအစဉ်တွေအဆုံးသတ်ပါတော့မယ်အစီအစဉ်အဆုံးမသတ်ခင်မှာသတင်းအချင်းချုပ်ကိုကိုစော်ဝင်းလိုင်းကတက်လက်တင်ညာပေးပါအောင်မရှင
်အီရန်နိုင်ငံကအစ္စလာမ်ရှီယာဘာသာရေးဂိုင်းကောင်းဆောင်မော့ခ်တာရာအစာရာကိုထောက်ခံသူတွေကလွတ်တော်အစအဦးတွင်ဝင်ရောက်ဆင်းနေကြပါတယ်။ဒါဟာမြို့တော်ဘက်ကတာမှာရှိတဲ့ Green Zone လို့ခေါ်တဲ့အစိုးရထိန်းချုပ်မှုအောက်ကလုံခြုံရေးတွေထူထပ်စွာချထားတဲ့နေရာကိုဖျက်ချော်ပြီးဝင်သွားခဲ့ကြတာဖြစ်ပါတယ်။အီရန်နိုင်ငံအတွင်းအကျင့်ပြတ်ချစားမှုတွေကြီးမားစွာဖြစ်ပေါ်စေတဲ့နိုင်ငံရေးခွဲရန်စနစ်ကိုအစိုးရကပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်ဖို့ပြက်ကွက်နေတဲ့အပေါ်အစာရာကပြစ်တင်ရှုံချပြီးတဲ့နောက်မှာအခုလိုလွတ်တော်ကိုဝင်ရောက်ဆင်းနေတဲ့အခြေအနေအထိဖြစ်လာခဲ့တာပါ။အိန္ဒိယနဲ့မြန်မာနိုင်ငံအကြားကချန်စီယိုခတ်မှတ်ထားတဲ့နေရာတချို့မှာနှစ်ဖက်ပူးထွေးကင်းလဲမှုတွေစတင်ပြုလုပ်နေပြီလို့အာဆန်ရိုင်ဖယ်စတပ်ဖွဲ့အကြီးအကဲဒုတိယဗိုလ်ချုပ်ကြီးကပြောကြားလိုက်တဲ့အကြောင်းအိန္ဒိယနိုင်ငံထုတ်သတင်းမီဒီယာတွေမှာဖော်ပြကြပါတယ်။အာဆန်ရိုင်ဖယ်စတပ်ဖွဲ့ရဲ့ရာဒူပြအဖွဲ့အခမ်းအနားပြင်ပမှာအဲ့ဒီလိုပြောကြားလိုက်တာလို့ဆိုပါတယ်။မြန်မာနိုင်ငံဘက်အချမ်းစကိုင်းတန်းဒေသကြီးနဲ့ချင်းပြည်နယ်တို့မှာအခြေဆိုင်လှုပ်ရှားနေကြတဲ့အိန္ဒိယအစိုးရကိုတိုက်ခိုက်နေတဲ့လက်နက်ကိုင်အဖွဲ့အစည်းတွေဖြစ်တဲ့မဏိပူရပြည်နယ်အခြေဆိုင် UNFL PLA တို့နဲ့အာတန်ပြည်နယ်အခြေစိုက် ULFA အဖွဲ့၊နာဂပြည်နယ်အခြေစိုက် NSCN ကပ်လန်အဖွဲ့တို့ကိုတိုက်ခိုက်ဖို့အတွက်အိန္ဒိယအစိုးရကမြန်မာအစိုးရကိုတိုက်တွန်းနေတာဖြစ်ပါတယ်။အာဆန်ရိုင်ဖယ်အဖွဲ့ဟာမနစ်ကဇွန်လတုန်းကလည်းမြန်မာနိုင်ငံအတွင်းမှာရှိတဲ့ NSCN ကပ်လန်အဖွဲ့ကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်ဒေသကထိုင်းနိုင်ငံဘက်ချန်ရနောင်းမြို့မှာရှိတဲ့ CIFCO အေးကားမှာအလုပ်လုပ်နေကြတဲ့မြန်မာအလုပ်သမားတွေမနေ့ပိုင်းအလုပ်ဆင်းဖို့အတွက်ရနောင်းမြို့စဖန်ပလာလာမှာကားဆောင်နေကြတဲ့အချိန်အစုလိုက်ပြုံလိုက်ကားတိုက်ခံရမှုဖြစ်သွားခဲ့ပါတယ်။ခင်းဖြစ်ပွားတဲ့နေရာမှာပွဲချင်းပြီး3ဦးသေဆုံးပြီးဆေးရုံရောက်မှာ2ဦးထပ်မံသေဆုံးသွားခဲ့ပါတယ်။ဒဏ်ရာသူ10ဦးကိုတော့ဆေးရုံမှာအတွင်းလူနာဖြစ်နေကုသမှုပေးနေပါတယ
်။မေလ1ရက်တနင်္ဂနွေနေ့မနေ့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုစော်ဝင်းလှိုင်ကြီးညာပေးသွားတာပါ။ဒီမနေ့အစည်းအဝေးထုတ်လုပ်ရေးမှုကဒေါက်ခင်မြို့သက်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဇီနပ်အဗ္ဒူရာမန်ဖြစ်ပါတယ်။တနင်္ဂနွေနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစည်းအဝေးတွေကိုလှိုင်းဒိုမီတာ16 19 25တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ကျွန်မခွန်မျိုးပါ။
This program has come to you from the Voice of America, Washington.